Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ် January 30ရက်တောက်ကြနေနနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 24 32 40ရုပ်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနနက်ခင်းပါခင်ဗျာ။ကျွန်တော်စံမိုးဝေပါ။အခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြသွားမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့ IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်အရေးကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးသတ်မှတ်ထားတဲ့အချင်းဟာကျော်လွန်သွားပြီဖြစ်ပြီးတော့အခြေအနေကိုစောင့်ကြည့်နေကြပါတယ်။ရုရှားဘုံကျဲလေယာဉ်တွေဗြိတိန်နိုင်ငံလေကြောင်းပိုင်နယ်ထဲကိုဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုရုရှားသံတမန်ကြီးကိုဗြိတိန်အစိုးရကတောင်းဆိုထားပါတယ်။ရုရှားအပေါ်အရေးယူပိတ်ဆို့မှုတွေကိုနောက်ထပ်6လထပ်ပြီးတော့တည်တန်းတိုးဖို့လဲ EU ဥရောပသမဂ္ဂနိုင်ငံကြီးဝန်ကြီးတွေကဆုံးဖြတ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်ကချင်ဆီယာမနှစ်ဦးအသက်ခံရတဲ့ကိစ္စအမေရိကန်ထိပ်တန်းတာဝန်ရှိသူတွေနဲ့ကချင်မဟာမိတ်အဖွဲ့တို့မနေ့ကပထမဆုံးချိန်တွေ့ဆုံခဲ့ပါတယ
်ကျွန်တော်အဓိကဆွေးနွေးဖြစ်တာအခုဖြစ်နေတဲ့ဖြစ်စဉ်ပေါ့နော်နိုင်ငံရေးဖြစ်စဉ်နဲ့ဒီကျန်းဖက်မှုကိုသူတို့ကချင်လူမျိုးအနေဖြင့်ဒီမတိုင်းရင်းသားအနေဖြင့်စိုးရိမ်ကြောင်ကြမှုရှိတဲ့အကြောင်းကျွန်တော်ဖွင့်ပြောတာပါဒီလိုမျိုး
အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ဒီအမှုကိုစုံစမ်းနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်အမျိုးသားပညာရေးဥပဒေတပိတ်မှောက်ကျောင်းသားတွေရဲ့ခီးရှည်ဆန္ဒပြပွဲကြောက်ပြောင်းမှာစပ်ပြီးပြုလုပ်သွားမယ့်အကြောင်းလည်းပြောပြမှာပါအပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့ဝယ်ယူပြန်ယောဂအကြောင်းတည်ကောင်းစရာတွေပြောပြမယ်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသားအစီအစဉ်တို့ကိုနားဆင်ရမှာပါအခုတော့သတင်းတွေကိုဥဆက်မိုးဝေနဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင်
IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်အရေးကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးသတ်မှတ်ထားတဲ့အချင်းဟာကျော်လွန်သွားပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံကတော့စစ်သွေးကြွတွေဖမ်းဆီးထားတဲ့လေတပ်တိုက်လေယာဉ်မှူးအသက်ရှင်လျက်ရှိနေတယ်ဆိုတဲ့အထောက်အထားကိုတက်တည်ပြဖို့တောင်းဆိုနေပါတယ်။ဖမ်းဆီးခံထားရတဲ့ဂျပန်သတင်းတောက်ရဲ့အတန်းလိုယူဆရတဲ့အတန်းနဲ့ထုတ်ထားတဲ့အကြောင်းကြားချက်မှာတော့2005ခုနှစ်ကအီမန်မြို့မှာလူတွေတေဆုံးရတဲ့အထိဘုံဖောက်ခွဲတိုက်ခိုက်ရမှာပါဝင်မှုကြောင့်အကြမ်းဖက်သမားအဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားပြီးတော့တေဒန်ချမှတ်ခံထားရသူစာဂျီဒာL Rishawi ဆိုတဲ့အမျိုးသမီးကိုကြာသာပတိနဲ့နေဝင်ချိန်မှာနောက်ဆုံးထားပြီးတော့ပြန်မလွှတ်ရင် Jordan စစ်တပ်ကလေယာဉ်မှူး Muta El Kasakago Kasabago ချက်ချင်းတပ်ပြစ်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ် Jordan နိုင်ငံကလေယာဉ်မှူး Muta El Kasaba အသက်ရှင်နေရရှိသေးတယ်ဆိုတဲ့အထောက်အထားပြသနိုင်ရင် El Rishawi ကိုပြန်လွှတ်ပေးဖို့စဉ်းစားမှာဖြစ်တယ်လို့ Jordan ကကြာသာပတိနဲ့ကပြောဆိုပါတယ်စစ်သွေးကြွတွေကတတ်မှတ်ထားတဲ့အချင်းကိုကျော်လွန်ပြီးတော့မကြခင်မှာပဲဂျော်ဒန်လီယမှုရဲ့ဖခင်ကသူ့ရဲ့သားဖြစ်သူကိုပြန်လွှတ်ပေးဖို့အသနာခံခဲ့ပါတယ်။ဂျပန်သတင်းတောက်ကန်ဂျီဂိုတိုရဲ့အတန်းနဲ့ထုတ်ထားတဲ့အကြောင်းကြားချက်မှာတော့အယ်ရီရှာဝီအပြန်နဲ့အပြန်လှန်လဲလှယ်တဲ့အနေနဲ့ဘယ်ဖမ်းဆီးထားတဲ့သူကိုမှလွှတ်ပေးမယ်ဆိုတဲ့ကတိပေးမထားပါဘူး
။ဗုဒ္ဓဘူးနေ့ကလေဗနွန်နဲ့ဆက်တလျှောက်မှာအသေးအပြောက်များတဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာဟာအီရန်ကြောင့်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကအပြစ်တင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကအစ္စရေးနဲ့အီရန်ကြောတောင်နောက်ခံမှုပေးနေတဲ့ Hezbollah စစ်သွေးကြွတွေကြား2006ခုနှစ်ကလေးကစတင်ဖြစ်ပွားနေတဲ့စစ်ပွဲတွင်အကြီးအမားဆုံးတိုက်ခိုက်မှုတစ်ခုပါ။အနီးအနားကရောအဝေးကပါလှုပ်ဆောင်နေတဲ့ချင်းချောက်မှုအလုံးကိုအစ္စရေးတွေဘက်ကဆက်ပြီးခုခံကာကွယ်သွားမယ်လို့လည်းမစ္စတာနတ်တန်ယာဟူးကကြေညာပရင်းနေမှာပြောပါတယ်။အစ္စရေးနဲ့ Hezbollah တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အစ္စရေးတပ်သား2ဦးနဲ့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်သားတို့တေဆုံးခဲ့ပြီးနောက်တနေ့ကြာသပတေးနေ့မှာတော့အစ္စရေးနဲ့လေဗနွန်တို့ကြားနယ်နိမိတ်တလျှောက်ငြိမ်သက်နေခဲ့ပါတယ်။ဗုဒ္ဓဘူးနေ့တိုက်ခိုက်မှုကနယ်စပ်တလျှောက်အစ္စရေးတွေရဲ့စစ်တပ်ကားရန်ကို Hezbollah တွေက rocket နဲ့ပစ်ခတ်ရာကနေစတင်ခဲ့တာပါ။အစ္စရေးတွေဘက်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ပြန်တုံ့ပြန်ခဲ့ပါတယ်။အစ္စရေးစစ်သား2ဦးတေဆုံးပြီးတခြား9ဦးကိုဒဏ်ရာရစေတဲ့ဒီ rocket တိုက်ခိုက်မှုဟာအစ္စရေးတွေရဲ့လေကြောင်းတိုက်ခိုက်မှုကိုလက်တုံ့ပြန်တာလို့ Hezbollah ကပြောပါတယ်။ဒီလာတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုဟာစီးရီးယားမှာအီရန်ဗိုလ်ချုပ်ကြီး2ဦးနဲ့ Hezbollah အဖွဲ့ဝင်6ဦးကိုတေဆုံးစေခဲ့တာပါ။ဗုဒ္ဓဘူးနဲ့တိုက်ခိုက်မှုမှာစပိန်လူမျိုးကုလသမဂ္ဂငြိမ်းချမ်းရေးထိန်းတပ်သားတို့လည်းလက်နံတောင်ပိုင်းမှာတည်ဆုံးခဲ့ရပါတယ်
။ယူကရိန်းနိုင်ငံအရှေ့ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေတိတိတသားတိုးမြင့်ဖြစ်ပွားနေချိန်မှာဒီပြည်ပခန့်မှာပါဝင်ပတ်သက်နေတဲ့ရုရှားနိုင်ငံနဲ့ရုရှားနိုင်ငံကနေနောက်ထောက်ခံမှုပေးထားတဲ့ခွဲထွက်ရေးအဖွဲ့ကအရာရှိတွေပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုနောက်ထပ်6လတက်တန်းတိုးဖို့အတွက် EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကကြာသပတေးနေ့မှာဆုံးဖြတ်ခဲ့ကြပါတယ်။ဘရပ်ဆဲလ်မှာကျင်းပတဲ့အစည်းအဝေးကနေအခုလိုသဘောတူညီမှုကို 送票去查马来达批批了。特定的班对嘛，本身目的天桥铺呢，可以多拉跟北边呢，也有目的比如买路米线哦，太多买路苏巴嘞。乌克兰人啊，西班牙代表的讲，路的对手目的多面拉近嘛，古路也有别个，但他们也受项目比如来达批巴嘞。乌克兰怎么了？白出波罗香古个接近避开亚塞伊呢？西凉啊，冷的基地变又等于。ये बो सुने ही नहीं मुझे लोगों तबों ने उच्च दावरी ने मार्टाउन से मुझे लोग के बीच में जागे मावे उयो बात तम का ये चीन आज लेट पर बोला रहा पिपारे यूक्रेन सोया ये क्वेटर ये तबों ने जा सबने माला रेगा अभी ये पूरे तबों तुम्हें याशी ठगे रहा तबे में ठीक तबों तुम्हें मुझे चेंजें चोपा के जा बिजो दिलो चोपा मुझे बोट पने
Russia, Taiwan, Bongjian, Lian, Shen, Russia, Li Bai, Nian, Nao, Gu, Bi, Ba, Zhang, Bian, Dan, La, Ge, Le, Su, Ra, Pi, Shen, Bu, Zui, Russia, Tamaji, Gu, Zhe, De, Bin, Ni, Ge, Britain, Su, Ge, Xin, Kou, Lai, Ba, Le, A, Gu, Lu, Ni, Ge, Bian, Dan, La, Ramu, Russia, Lian, Gu, An, La, Bai, Ni, Ge, Lan, Chang, Bian, Bi, Ke, La, Ba, Russia, Bai, Nian, Nao, Gu, Bu, Lu, Ni, Ge, Russia, Bongjian, Lian, Ni, Ge, La, Ramu, Russia, Taiwan, Li, Ra, Ge, Taiwan, Zhe, Lian, Ni, Ne, Mount, Tu, Bi, Ke, La, Le, Lu.南京人问你他那个今年在投票给吧嘞？若下林瑞啊，不是林白那天替朋友拉咱们后边买，不是下林江陈秋一他那个十多张木家呗，因为以前来家个票票价便宜点啦，票吧嘞？啊，古老项目啊，若下瑞啊，十一日节目就去了，不是那说啊个考试来比，但哈若下林瑞白那边把留下来四千瑞多留了，本身就去了说吧嘞？啊，古老若下林瑞个蒙头个木啊，这老的钱老便宜比了，不是下高位问你他那个票吧嘞？你都还没打破呀嘞？那趟十来个人等你他妈，若下林瑞蒙头开了，今天也叫你比，那趟十等个人开了，东山不灭嘞，六十八嘞。若下那个个地道人丽江路项目的讲，地道人的钱那个那个收益目的多了些了吧？有个人表达那集团那里人，那趟十来个人转，若下个保利地道丽江办的主路目的多了了嘞，六埃斯托尼亚那个丽江个，应该那个标价的路。那都一年搞个婚礼，他那个嘞，不如那个啥准备？南阳中央交流嘛，四川现在也第一产业，南阳那个片尾别给吧嘞。
ဒီဝေဝိကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင်
ဖီယိုအမေရိကန်တန်ကတောက်ကြန်ဒီနန်နခင်သတင်းတွေဆက်လက်ကြေညာနေပါတယ်။ပြည်တွင်းနဲ့နိုင်ငံတကာကနေဝေဖန်မှုတွေရှိနေတဲ့ကြားကပဲသမရဦးသိန်းစင်ဦးဆောင်တဲ့အစိုးရဖွဲ့ကတင်ပြလာတဲ့မျိုးဆောင်ဥပဒေရနဲ့ပတ်သက်ပြီးတော့အမျိုးသားလွှတ်တော်မှအခြေတင်ဆွေးနွေးမှုတွေလွန်ခဲ့တဲ့နှစ်ရက်အတွင်းပြုလုပ်ခဲ့တယ်လို့သိရပါတယ်။မျိုးဆောင်ဥပဒေမှာပါတဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေနဲ့လူဦးရေထိန်းချင်းဆိုင်ရာဥပဒေတွေကိုပြင်ဆင်ဖြည့်ဆက်တာတွေကိုဒီရက်ပိုင်းအတွင်းလှုပ်ဆောင်မှာဖြစ်တယ်လို့မျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။မျိုးဆောင်ဥပဒေကြမှာပါဝင်တဲ့အချက်နှစ်ချက်ကိုလွှတ်တော်မှာဆွေးနွေးပြီးတော့အတည်ပြုပြဋ္ဌာန်းမှုပြင်ဆင်တာဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ကန့်ညီမှုမရှိကြောင်းဒီမိုကရေစီအသွင်ကူးပြောင်းမှုလှုပ်ဆောင်နေတဲ့အချိန်ကာလမှာပိုးပြီးတော့လွတ်လပ်မှုပွင့်လင်းမှုပေးလာတဲ့အချိန်အခါမှာဒီလိုလုပ်ဖို့မလိုအပ်ဘူးလို့ရှုမြင်တဲ့အကြောင်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နံကပြောပါတယ်လူခွင့်ရေးလှုပ်ရှားနေသူတချို့ကလည်းမျိုးဆောင်ဥပဒေကြမ်း၄မျိုးကိုဥပဒေဖြင့်အတည်ပြုတင်မတင်ပြန်လဲတုံးတက်ဖို့အတွက်လွှတ်တော်ကိုကန့်ကွက်စာတွေပေးပို့ထားတယ်လို့သိရပါတယ်။မျိုးဆောင်ဥပဒေကြမ်းတွေကဥပဒေ၄မျိုးကတော့ကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်း၊လူဦးရေထိန်းချုပ်ခြင်းဆိုင်ရာဥပဒေကြမ်း၊တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကြမ်းနဲ့အမျိုးသမီးများလက်ထပ်ထိန်းမြှားခြင်းဆိုင်ရာဥပဒေကြမ်းတွေဖြစ်ကြပါတယ
်။အရင်ကတော့ဂျာဗာပင်လယ်ပြင်နဲ့ပြတ်ကျခဲ့တယ်အေရှာလေကြောင်းမှ8531လင်းဟာဝင်းဟင်ကနေပင်လယ်ပြင်နဲ့ထိုးဆင်းပြီးရိုက်မိခြင်းအထိတစ်ချိန်လုံးအကူလင်းမှုရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်လို့လေကြောင်းအရာရှိတွေကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ကုသန်းသွားလာမှုဆိုင်ရာလုံခြုံရေးကော်မတီကစုံစမ်းစစ်ဆေးမှုတွေဟာကြာသပတေးနေ့မှာသတင်းစာရှင်းလင်းမှုဖြစ်လို့ခဲ့တာပါ။လင်းထိုးဆင်းသွားပြီးချိန်ကစပြီးရေပြင်နဲ့ရိုက်မိခြင်းအထိလေရင်ကိုအရှင်လျှော့ဖို့အချက်ပြစ်စနစ်ကမြင်နေခဲ့တာကို A320 အမျိုးအစားလေရင်ကရတဲ့အတန်ခွင်းတိတ်ခွေရတိရတယ်လို့ဆိုပါတယ်။ဒါအပြင်လေရင်ထိုးကျသွားချိန်မှာလေရင်မောင်းတက်တန်းနိုင်6000လောက်ရှိပြီဖြစ်တဲ့ပြင်သစ်နိုင်ငံသားအကူလေရင်မှု Emmanuel Plissel ကလေရင်ကိုထိန်းချုပ်ဖို့အတွက်ကြိုးစားခဲ့တယ်ဆိုတာသိရတယ်လို့ဆိုပါတယ်။လေရင်ကိုစောင့်ကြည့်ထိန်းချုပ်ခဲ့တဲ့လေရင်မှုကတော့လေရင်မောင်းတက်တန်းနိုင်2000လောက်ရှိပြီဖြစ်တဲ့အင်ဒိုနီးရှားနိုင်ငံသား Iranto ဖြစ်ပါတယ်။ဒီဇင်ဘာ28ရက်ကအင်ဒိုနီးရှားနိုင်ငံဆူရာဘာယာကနေစင်ကာပူအသွားပြတ်ကျသွားခဲ့တဲ့ဒီလင်းမှာခီးတဲ့နဲ့လင်းအမှုတန်းစုစုပေါင်း162ဦးလိုက်ပါသွားတာဖြစ်ပြီးအခုထိအပြည့်အစည်တွေကြာပြန်လည်ရှာဖွေနိုင်သူက80ပဲရှိပါသေးတယ်
။မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ပြီးခဲ့တဲ့နှစ်ထဲကပျောက်ဆုံးမှုဟာမတော်တဆမှုအဖြစ်တရားဝင်ကြေညာလိုက်ပါတယ်ဒါဟာဆိုရင်လေယာဉ်ပေါ်မှာလိုက်ပါသွားသူ239ဦးစလုံးသေဆုံးပြီလို့သတ်မှတ်လိုက်တဲ့သဘောလည်းဖြစ်ပါတယ်တစ်နှစ်နီးပါးကြာရှာဖွေခဲ့ပေမဲ့ပြန်မတွေ့တဲ့အဆုံးထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကြောင့်လက်တွေ့အကျိုးဆက်အနေနဲ့ကတော့ပျောက်ဆုံးလေယာဉ်ပေါ်မှာပါသွားသူတွေရဲ့မိသားစုတွေအတွက်နစ်နာကြေးရှောက်ထားနိုင်ကြတော့မှာဖြစ်ပါတယ်ဆုံးဖြတ်ချက်ကတော့ခက်ခက်ခဲချမှတ်ခဲ့ရတာဖြစ်တယ်လို့မလေးရှားအရက်ဖက်လေကြောင်းဌာနရဲ့အကြီးအကဲကပြောပါတယ်
။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာနိုင်ငံခြားရေးဝန်ကြီးဆူဂျာတာဆင်းကိုရာထူးကနေဖယ်ရှားလိုက်ပြီးအမေရိကန်နိုင်ငံဆိုင်အိန္ဒိယသံမတ်ကြီးစူပါရာမန်ယမ်ဂျေရှန်ကာကိုအစားထိုးခန့်လိုက်ပါတယ်။ဒါအမေရိကန်သမ္မတဘရက်အိုဘားမားအောင်မြင်တဲ့အိန္ဒိယခီးစဉ်ပြီးနောက်တစ်နေ့မှာအခုလိုခန့်တာဖြစ်ပါတယ
်။တောက်ကြံဒီနေနဲ့ခင်သတင်းစီစဉ်ကိုဦးဆက်မိုးဝင်နဲ့ဒေါက်ခင်မျိုးတက်တူကပြောပြသွားတာပါရှင်။မကြခင်မှာတော့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးအခြေအနေတွေဟာနောက်ပြန်လှည့်သွားနေပြီလို့ HRW လူခွေရေးစောက်ကြီးအဖွဲ့ကြီးကပြောလိုက်တဲ့အကြောင်းကိုလည်းအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။အခုတော့ကချင်ပြည်နယ်ကဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးတော့အသက်ခံရတဲ့အမှုကိစ္စတင်ပြမှာပါ။ကချင်ဆီယာမနှစ်ဦးအဓမ္မပြုကျင့်ခံရပြီးတော့အသက်ခံရတဲ့အမှုအပါအဝင်ကချင်ပြည်နယ်တွင်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းအရေးယူပေးရေးမြန်မာအစိုးရကအမေရိကန်အစိုးရအနေနဲ့ဖိအားပေးဖို့ကချင် Alliance ကကချင်မဟာမိတ်အဖွဲ့ကတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်အရေးနဲ့ပတ်သက်လို့ January 28ရက်နေ့ကအမေရိကန်ပြည်ထောင်စုအရှေ့အာရှပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall နဲ့ကချင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကချင်ပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ဒုက္ခသည်အရေးကိစ္စအပါအဝင်မကြသေးခင်ကဖြစ်ပွားခဲ့တဲ့စေတနာဝန်ထမ်းကချင်ဆီယာမနှစ်ဦးတေဆုံးခဲ့မှုနဲ့ပတ်သက်လို့အမေရိကန်ဒူလက်ထောက်နိုင်ငံခြားရေးဝန်ကြီး Scott Marshall နဲ့ဆွေးနွေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ
်။ကျွန်တော်အဓိကဆွေးနွေးဖြစ်တာအခုဖြစ်နေတဲ့ဖြစ်စဉ်ပေါ့နော်။ငင်းဆိုင်ဖြစ်စဉ်နဲ့ဒီကြမ်းဖက်မှုကိုသူတို့ကချင်လူမျိုးအနေဖြင့်ဒုမတိုင်းရင်းသားအနေဖြင့်စိုးရင်ချောင်းချမှုရှိတဲ့အကြောင်းကျွန်တော်ဖွင့်ပြောတာပါဒီလိုမျိုးသမီးတွေကိုရက်ဆက်စွာတတ်ဖြတ်ပြီးမှအတ္တမပြုချင်းခဲ့တာဟာကိုကျွန်တော်လက်ခံနိုင်တော့ဘူးနော်အခုဒီ2010ကနေပြီးတော့ငင်းချဲယူတာတီးထားတဲ့နေရာဖြစ်ဖြစ်မယူသေးတဲ့နေရာဖြစ်ဖြစ်ဖြစ်ခဲ့တဲ့ဖြစ်စဉ်ကဒီမတိုင်းမှုကတရားသက်သက်မှုရှိခဲ့တယ်အဲ့ဒါကရက်တန်းကနေရက်တင်ပြီးလို့ကျွန်တော်တောင်းဆိုတာပါ
အဲ့တော့အခုလက်ရှိဖြစ်နေတဲ့ဒီဆီယာမလေးနှစ်ယောက်ကိုအတင်းအဓမ္မပြုကျင့်ပြီးတော့အသက်ခံရတဲ့ကိစ္စမှာဟိုစုံစမ်းစစ်ဆေးနေစေပေါ့လေဆိုတော့ဒီပေါ်မှာဟုတ်ကဲ့ American ဆိုရဘက်ကသူတို့ဘာတွေတည်ထားလဲသူတို့ဘယ်လိုတုံ့ပြန်လဲရှင
်သူတို့ကပြောတာကတော့ဒီကတော့လက်ကျဲမပေါ်သေးတဲ့အကြောင်းပြောတာပေါ့နောက်တစ်ခုကတန်ရာရှိနေတွေ့တဲ့ချိန်မှာဒီအကြောင်းကိုသူတို့စိုးရိမ်နေတဲ့အကြောင်းပြောပါတယ်လို့ကျွန်တော်တို့ကရှင်းပြပါတယ်။ငယ်တိဆွေးနေတာတော့အတိအကျကျွန်တော်မသိပါဘူး။နောက်တစ်ခုကတော့ဒီတပတ်ဘက်ကုံလာပြီဆိုရင်ပမာပြီးသူတွားဖို့အစီအစဉ်ရှိပါတယ်။ရှိတဲ့အချိန်မှာရောက်ဆိုးရောက်ဒီအားနဲ့ပတ်သက်မှတိုက်တွန်းမယ်ပေါ့နော်။ဒီစုံစမ်းတဲ့အစီအစဉ်မှာရောလူတွေအားလုံးလက်ခံနိုင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းမှုဖြစ်ခိုက်စေချင်တဲ့အကြောင်းသူတို့ရောပြောတယ်
။ January 19ရက်နေ့ညအမှုဖြစ်ခဲ့တဲ့နေရာနာမှာအခင်းဖြစ်ချိန်တုန်းကအစိုးရတပ်ဖွဲ့တပ်ဖွဲ့စခန်းချခဲ့တာကြောင့်အဲ့ဒီစစ်တပ်ကစစ်သားတွေကိုလည်းစုံစမ်းစစ်ဆေးနေတာတွေရှိပါတယ်။ဂမ်ဆန်အပါအဝင်လူအတော်များများအနေနဲ့လည်းသူတို့တည်ထားတဲ့သတင်းအချက်လက်တွေအရစစ်တပ်အပေါ်တန်တရားဝင်ကြတဲ့ပုံရှိပါတယ
်။တစ်ခက်ကနေပြီးတော့စုံစမ်းစစ်ဆေးမယ်။နောက်တစ်ခုကတော့စစ်တပ်ကနေပြီးတော့ပတ်စံလာပေးတာဟာကျွန်တော်ကြားပါတယ်တင်း50ပေါ့နော်။အဲ့လိုပုံစံနဲ့လုပ်တယ်။ဆက်လို့မရဘူးမရတော့ပြန်ချင်းချောက်မှုနဲ့ပြန်တုံ့ပြန်တာပေါ့။စစ်တပ်ကနေပြီးတော့ပထမဆုံးတပ်ပုံချိုက်တဲ့ကိစ္စတွေမှာစစ်ကြောင်းမှုကနေပြီးတော့တပ်ပုံဖြတ်ခိုင်းတာတို့ဖြစ်ခဲ့တာပေါ့နော်တပ်ပုံရိုက်တဲ့ရွာသားတွေရှိတယ်တခြားရွာသားပေါ့နော်ရိုက်ပြီးမှပြန်လာတဲ့အချိန်မှာဒီလမ်းထိပ်မှာဒီလိုရွာဝမှာစောင်းမှာဟိုတပ်ပုံဖြတ်ခိုင်းတဲ့ဟာတွေဖြစ်ခဲ့ပါတယ
်စစ်နာဝန်တန်းကချင်ဆီယာမနှစ်ဦးအသက်ခံရတဲ့အမှုနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးဖို့နဲ့တရားမျှတမှုရှိအောင်ဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဌာနကပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းကလည်းတောင်းဆိုခဲ့တာပါအခုလိုအမေရိကန်ထိပ်တန်းတာဝန်ရှိသူတအုပ်အနေနဲ့ဒီအမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်အဖွဲ့အစည်းနဲ့တွေ့ဆုံခဲ့တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်ရှင် အခုလိုလှုပ်အားပေးဆရာမနှစ်ဦးအတ္တမပြုကျင့်တက်ဖြတ်ခံရတာနဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ရေးအတွက်ဆောင်ရွက်ဖို့သမဏဦးသိန်းစိန်ကညွှန်ကြားထားတယ်ဆိုပြီးကချင်နှစ်ချင်းခရစ်ရဲ့အသင်းချုပ် KBC ကိုပြည်နယ်ဝန်ကြီးချုပ်ကတဆင့်ပြန်ကြားထားပါတယ် KBC ကသမဏစီစာရေးသားပန်ကြားချက်ပေါ်မှာအခုလိုသမဏကပြန်ကြားလိုက်တာပါတချိန်ထဲမှာပဲအမှုမှန်ပေါ်ပေါက်ရေးအတွက်တက်မတော်ကပံပိုးကူညီဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်အကြောင်းစုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုန်းမြို့နယ်ကွယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကဆေးလွတ်ထားတဲ့စေနာဝန်ထမ်းဆရာမနှစ်ဦးဟာဒီလ19ရက်နေ့ကအာဓမပြုကျင့်ပြီးတက်ပြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီတက်ပြတ်မှုနဲ့ပတ်သက်ပြီး KBC အသင်းချုပ်ကနိုင်ငံတော်သမ္မတဆီကိုဇန်နဝါရီလ23ရက်နေ့ကစာရေးသားတင်ပြခဲ့ပါတယ်။ဒီတင်ပြချက်အပေါ်မှာနိုင်ငံတော်သမ္မတကအမှုမှန်ပေါ်ပေါ်ရေးအတွက်ဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကတဆင့် KBC ဥက္ကဋ္ဌနဲ့တာဝန်ရှိသူတွေကိုဒီလ28ရက်နေ့ညနေကအကြောင်းပြန်ကြားခဲ့တယ်လို့ KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာရော်ကပြောပါတယ်
။သမ္မတကြီးဆရာကျွန်တော်တို့ဖိပို့လာခဲ့တဲ့ဒီပြည်နယ်လေဝန်ကြီးချုပ်ကလည်းတဆင့်ကျွန်တော်တို့ကြားသိရပါကြ။အဲတဲ့အဲ့နေလည်းကကျွန်တော်တို့ KBC ကပို့လိုက်တဲ့စာကိုကောင်းမွန်စွာရရှိကြောင်းနေ့အနေနဲ့ကအဲ့ဒီစာအပေါ်မှာကျွန်တော်တို့နိုင်ငံတော်ကနေဒီမှာအထူးတလေဒီဥစားတော်ရွေးပြင်ဖြစ်ကြောင်းနံပါတ်3ကအခုမှပေါ်ပေါက်နိုင်မှုရတဲ့တမတော်ကိုလည်းညွှန်ကြားထားပြီးဖြစ်ကြောင်းနံပါတ်4ကဒီကိစ္စဝင်ကြည့်ကြရမလားဦးကိုကိုအဲ့ဒီဒီသူရေးချုပ်ပေါ့အဲသူတို့ကလည်းပဲအမှုမှအများဆုံးပေါ်ထုတ်နိုင်မှုရတဲ့လိကမလာကြီးဖြစ်ကြောင်းအဲ့ဒီလိုဝင်ကြည့်ထုတ်ပါနဲ့တစ်စင်ကျွန်တော်တို့ကြားသိရပါတယ်ဗျာ
ကောင်းခါရွာတက်ဖြတ်မှုနဲ့ပတ်သက်ပြီးလက်တလောစစ်ဆေးနေတဲ့အခြေအနေကိုတော့မူဆယ်ခရိုင် KBC အသင်းချုပ်ရဲ့အထွေထွေတွေ့ရင်မှုဦးစောရာကအခုလိုပြောပါတယ
်။တော့ဆယ်တော့ဒီမနေ့ကလည်းရွာသားတွေဖြစ်တယ်ဒီနေ့လည်းရွာသားတွေဖြစ်တယ်အရင်ရက်တွေဆိုရင်ရေပေါ်တွေလက်ဖြစ်တယ်ပေါ့ရွာသားတွေလက်ဖြစ်တယ်ရဲတော့ကြေးရတော့နည်းနည်းဆောင်မယ်လို့ပြောနေတယ်
အခင်းဖြစ်ပွားရနေမြေကပန်ဆိုင်ရဲစခန်းကဒီမှုကိုမူဆယ်ခရိုင်ရဲတပ်ဖွဲ့ရုံးကကင်တွယ်စစ်ဆေးနေတယ်လို့ပြောဆိုပြီးမူဆယ်ခရိုင်ရုံးကတာဝန်ရှိသူတဦးကလည်းလက်ရှိအခြေအနေမှာစစ်ဆေးနေစေဖြစ်တယ်လို့အခုလိုပြောပါတယ်
သူကြီးအဲ့ရဲ့မူဆယ်နေစင်ပြိုးပန်ဆိုင်စင်အဲ့ဦးကလည်းနံတောင်းရွာအဲ့ရွာကိုသွားစစ်နေပါတယ်သူတို့လူချင်းကြီးပြန်လာကြသေးပါဘူးအဲ့ရဲ့တရင်နဲ့ကျော်တော်လောစင်ပြန်မရသေးပါဘူးခင်ဗျာ
ဒီကနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့အခင်းဖြစ်ပွားတဲ့နေ့ကကောင်းခါရွာကိုရောက်ရှိနေတဲ့တမ်ဘရော့စစ်ကြောင်းပေါ်တန်တရားရှိမှုတွေအတွက်အမှုပံပေါ်ပေါက်ဖို့တမ်ဘရော့ကပံပိုးကူညီဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ပါတယ်။ဒီထုတ်ပြန်ချက်မှာပြည်မှုကျူးလွန်သူရဲ့စပင်ကရရှိတဲ့မျိုးရိုးဗီဇ DNA ကိုတိုက်ဆိုင်စစ်ဆေးနိုင်ဖို့တမ်ဘရော့သားတွေရဲ့စပင်နမူနာကိုလည်းပေးပို့ထားကြောင်းနဲ့ရဲတပ်ဖွဲ့နဲ့ပူးပေါင်းစစ်ဆေးရေးအဖွဲ့ရဲ့ဖော်ထုတ်ချက်အရတမ်ဘရော့သားတွေဟာတရားခံဖြစ်နိုင်ဖို့မရှိဘူးလို့တုံးသက်ကြောင်းလဲဖော်ပြပါတယ်။ဒီတုံးသက်ချက်အပေါ်မှာတရားလွှတ်တော်ရှင့်နေဦးကျော်ဟိုးကအခုလိုပြောဆိုလိုက်ပါတယ်
။ဒါကသူ့ဘာတခြားလမ်းကြောင်းပေါ့ဗျာ။ဟိုတခြားမတင်တာပေါ်ရာဖြေခါမိလို့တက္ကသိုလ်ဖြစ်နေလို့ပြောရင်တော့ဒါလက်ခံနိုင်တာပေါ့။ဟောတက္ကသိုလ်ကခေါင်းဆောင်ကိုကဲလုံးလုံးမရှိဘဲနဲ့ဒီတက္ကသိုလ်မဖြစ်နိုင်ဘူးဆိုတော့ဒါများပြည်သူကတော့ပဲလက်ခံမယ်
။ဒီမှုကိုစုံစမ်းစစ်ဆေးနေတဲ့ပူပေါင်းစစ်ဆေးအဖွဲ့မှာပန်ဆိုင်ကျူကုန်းမြို့နယ်ကွဲကအုတ်ချိုရည်မှုရဲတပ်ဖွဲ့ပြည်သူစစ်အဖွဲ့နဲ့မူဆယ်ကကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်တို့ကတာဝန်ရှိသူတွေပါဝင်ကြောင်းအစောပိုင်းရက်တွေကသတင်းတွေထွက်ပေါ်ခဲ့ပါတယ်။စီးပွားရေးနဲ့ဥပဒေရေးရာအကြံပေးတူဖြစ်တဲ့ဦးတင်တန်းဦးကတော့ပူပေါင်းစစ်ဆေးရေးအဖွဲ့ရဲ့ဖော်ထုတ်ချက်တွေဟာအများလက်ခံနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပြောဆိုပါတယ
်။စုံစမ်းစစ်ဆေးရေးအဖွဲ့ရောစုံစမ်းစစ်ဆေးမှုကာလဘယ်လောက်တက်မှာထားတယ်လဲ။ဒီမှာထုတ်ပြန်ကြေညာမလဲ။အဲ့ဒီထုတ်ပြန်ကြေညာချက်ကရောခုနဒေတာကန်ဒီခင်းချပါတဲ့လူတွေနဲ့ခုနဒီနိုင်ငံတကာအတိုင်းဝိုင်းနေရာယုံကြည်လက်ခံနိုင်လောက်တဲ့ခိုင်မာချက်တွေဘယ်လောက်ရှိမလဲဆိုတာတွေကတော့မေးချင်ရအများကြီးဖြစ်တာပေါ့
ကောင်းခါရွာမှာစေနာဝန်ထမ်းဆရာမနှစ်ဦးတက်ခံရတာနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးအတွက်မြန်မာအစိုးရကိုအမေရိကန်အစိုးရနဲ့ကုလသမဂ္ဂကလည်းတောင်းဆိုထားတယ်လို့ပြည်တွင်းအခြေစိုက်နိုင်ငံရေးနဲ့လူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုထားပါတယ်အစိုးရသတင်းစာပါတက်မရော်ရဲ့ထုတ်ပြန်ချက်မှာတော့အမှုမှန်ပေါ်ပေါက်လာချိန်မှာတက်မရော်ပေါ်မဟုတ်မှန်ပြောဆိုရေးသားတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်
တို့ရရှိမှာခင်ဗျာသူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရဲမြန်မာနိုင်ငံမှာသတင်းထောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့ ကျွန်တော်တို့ရဲ့နိုင်ငံတကာလူအဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်။ဒီသုံးသပ်ချက်ကိုသွားရရှိပြန်လက်ခံကြပါသလား။တကယ်လို့မြန်မာနိုင်ငံသားတွေရဲ့လူခွင့်ရေးအစဉ်တန်းတကယ်နှင်းကြသွားတဲ့ဆိုရင်ပြန်လဲကောင်းမွန်လာအောင်ဥမွန်လာအောင်ဘာတွေဆောင်ရွက်သင့်တယ်လဲဘယ်လိုလုပ်ပြမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစီအစဉ်မှာဆွေးနွေးကြအောင်သွားရရှိမှာခင်ဗျာ။ number 2392 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာ2014ခုနှစ်အတွင်းမှာကျဆင်းသွားပြီးလွန်ခဲ့တဲ့3နှစ်ကစခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေကနေရထားတဲ့တိုးတက်မှုတွေဟာလည်းနောက်ပြန်လှည့်သွားနေပြီလို့ HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြလိုက်ပါတယ်။အပြည့်အစုံကတော့ကိုစောဝင်းလိုင်ကပြောပြမှာပါ
။မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေဟာလွန်ခဲ့တဲ့နှစ်ထဲမှာဆိုးဝါးလာတဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့2015ခုနှစ်အစီရင်ခံစာထဲမှာဖော်ပြထားတာပါ။2014ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုအထွေထွေကျဆင်းခဲ့တဲ့အထက်ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်တွေအရေးသတင်းမီဒီယာလွတ်လပ်မှုနဲ့သတင်းတောက်တွေဖမ်းဆီးထိန်းသိမ်းခံနေကြရမှုနိုင်ငံရေးအကျဉ်းသားတွေဆက်ရှိနေသေးတဲ့ကိစ္စမျိုးဆောင်ဥပဒေစတာတွေဟာအဓိကကျတဲ့အချက်တွေဖြစ်တယ်လို့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကပြောပါတယ်ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေတွေဟာပိုဆိုးလာတဲ့အကြောင်းField of us in up, yobare.
For instance, the situation of the Rohingya Muslims in Arakan state. There's 140,000 of them.
ခံပြည်တွေကရိုဟင်ဂျာတွေရဲ့ရေကိုတာတကပြမယ်ဆိုရင်ဒုက္ခသည်စခန်းတွေမှာအိုးရင်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်3,400ကျော်ရှိပါတယ်။သူတို့ရဲ့အခြေအနေဟာအရန်ကိုဆိုးလာပါတယ်။သူတို့အနေနဲ့အသက်မူဝမ်းကြောင်းမှုအတွက်လောက်ကန်စားတော့လို့မရပါဘူး။လွတ်လပ်စွာသွားလာခွင့်မရှိပါဘူး။ကလေးငယ်တွေပညာသင်ကြားခွင့်မရှိပါဘူး။ထိရောက်တဲ့ကျန်းမာရေးဆောက်ရှောက်မှုလည်းမရကြပါဘူး
။မီဒီယာဥပဒေပြင်ဆင်ရေးသတင်းမီဒီယာလွတ်လပ်ခွင့်စတဲ့ကိစ္စတွေနဲ့ပတ်သက်လို့လေ
if we look at the situation with media reforms have a number of journalists who have been
media ဥပဒေပြင်ဆင်ရေးကိစ္စကိုကြည့်မယ်ဆိုရင်လေသတင်းတောက်ချို့ဟာမတရားတဲ့နည်းနဲ့ပြစ်ဒဏ်ချပြစ်ဒဏ်ပေးထောင်ချခံရပါတယ်ဒီထက်မှ unity ကသတင်းတောက်တွေကိစ္စကတော့တည်တာတဲ့ဥပမာတစ်ခုဖြစ်ပေမဲ့မွန်ပြည်နယ်အတွင်းစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတဲ့သတင်းတောက်ကိုပါကြီးဟာလေညှဉ်းပန်းထိစပ်ခံရပြီးတော့တည်ဆုံသွားခဲ့ပါတယ်
နိုင်ငံရေးအကျဉ်းသားတွေကိစ္စမှာလည်းတမရအုပ်သိမ်းစင်တက်လာပြီးနောက်ပိုင်းနိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးခဲ့တာတွေရှိခဲ့ပေမဲ့အခုအခြေအနေတွေဟာပြန်လည်ဆိုးဝါးလာနေတဲ့အကြောင်းအထူးသဖြင့်ငြိမ်းချမ်းစွာချီတက်ဆန္ဒပြသူတွေကိုဖမ်းဆီးထောင်ချတာတွေရှိခဲ့တယ်လို့ Phil Robertson ကပြောပါတယ်လူခွင့်ရေးချိုးဖောက်မှုပိုဆိုးလာတဲ့ကြားကနိုင်ငံတကာအသံဝိုင်းကမြန်မာနိုင်ငံအပေါ်ဆက်လက်ထောက်ခံအားပေးနေတဲ့အပေါ်သူတို့အနေနဲ့စိုးရိမ်ပူပန်ကြောင်းလဲ Phil Robertson ကဆက်ပြောပါတယ
် We are very concerned about theWillingness of the international community
in particular ညမဆွေးအထောက်ခံအားပေးနေတဲ့အထူးသဖြင့်နိုင်ငံတကာကအလှူရှင်တွေအနေနဲ့လူခွင့်အခြေအနေတွေစိုးရနေတဲ့ကြားကနေပြီးတော့မသိကြိုးကြုံပြုပြီးဆက်ပြီးထောက်ခံအားပေးနေတဲ့အပေါ်ကျွန်တော်တို့အနေနဲ့အထူးပဲစိုးရိမ်မိပါတယ်အခုချိန်ဟာနိုင်ငံတကာကအလှူရှင်တွေအနေနဲ့လက်ချင်းရှက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရပ်တန့်သင့်ပြီးဆိုလို့မမမတ်ရက်တီပြောဆိုရမယ့်အချိန်ဖြစ်ပါတယ
်အထူးသဖြင့်ကတော့မြောက်အမေရိကနဲ့ဥရောပတိုက်ကနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွင်းလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဖိအားပေးပြောဆိုဖို့ဆိုတာနဲ့မြန်မာနိုင်ငံမှာစီးပွားရေးလှုပ်လှော်တဲ့ဆန္ဒကပိုပြင်းပြနေတယ်လို့ Phil Robertson ကပြောပါတယ်မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဆိုရင်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်း Phil Robertson ကထောက်ပြပြောဆိုပါတယ်
Well, I mean, first and foremost, the government has a lot of rights repressing laws that are still
in force. ဒီစုံတော့ဆွေးနွေးမှာဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေအများပြားရှိနေသေးပြီးတော့အဲ့ဒီဥပဒေတွေကိုဆက်ပြီးအသုံးပြုနေတဲ့ကိစ္စကိုပြောရမှာဖြစ်ပါတယ်။အစိုးရနဲ့သဘောထားချင်းမတိုက်ဆိုင်တဲ့သူတွေရဲ့အတန်တွေကိုဖိနှိပ်တားဆီးတဲ့ဥပဒေတွေကိုချက်ချင်းရုပ်သိမ်းပေးဖို့လိုပါမယ်။နောက်ဒီမြေသိမ်းရသိမ်းဖြစ်နေတဲ့ကိစ္စတွေကိုထိရောက်စွာကင်တွယ်နိုင်တဲ့နည်းလမ်းရှိဖို့လိုပါတယ်။တခါဒီရခိုင်ပြည်နယ်အတွင်းရှိတဲ့ရိုဟင်ဂျာတွေနဲ့ရခိုင်ဒေသခံတွေကြားပြန်လည်အဆင်ပြေပြီးတော့တင့်တင့်စွာနေထိုင်နိုင်ရေးလှုပ်ဆောင်ပေးဖို့ထိရောက်တဲ့နည်းလမ်းတွေကိုအများဆုံးရှာဖို့လိုအပ်တယ်လို့ပဲပြစ်မှုကျူးလွန်ခဲ့သူတွေကိုလည်းအပြစ်ပေးအရေးယူဖို့လိုအပ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိပြောဆိုဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေဟာလည်းလူမျိုးရေးဘာသာရေးအရအမုန်းပွားစေတဲ့ပြောဆိုမှုတွေဖြစ်တဲ့အတွက်ဒီမုန်းနှီးမှုတွေတိုးပွားစေတဲ့ပြောဆိုမှုတွေမရှိရအောင်အစိုးရအနေနဲ့ဆောင်ရွက်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာကျင်းပမဲ့အထွေထွေရွတ်ကောက်ပွဲတဖြည်းဖြည်းနီးကပ်လာတာနဲ့အမျှအဲ့ဒီလူမျိုးရေးဘာသာရေးအရအမုန်းပွားစေတဲ့ပြောဆိုမှုတွေရွက်ကောက်ပွဲမဲဆွယ်ဆွေးနွေးမှုအတွင်ပ ဖြစ်ပေါ်ခဲ့ရင်တိုင်းပြည်အခြေအနေဟာပိုပြီးဆိုးသွားနိုင်တယ်လို့လူအခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အာရှရေးရလက်ထောက်ညွှန်ကြားရေးမှူးဖီလ်ရောဘတ်ဆင်ကပြောပါတယ်ခင်ဗျာ
ကိုစောင့်ဝင်းလိုက်ပြပြသွားတာပါအမျိုးသားပညာရေးဥပဒေကိုတပိတ်မှောက်ခီးရှည်ချီတက်ဆန္ဒပြနေတဲ့ចောင်းသားတွေဟာအခုဆိုကြောက်ပတောင်းမြို့မှာရောက်နေကြပါပြီ February 1ရက်နေ့ဆွေးနွေးပွဲကိုစောင့်ကြည့်နေချိန်အတွင်းဆက်ပြီးချီတက်တာတွေမလုပ်ပေမဲ့ကြောက်ပတောင်းမှာပဲဆန္ဒပြလှုပ်ရှားမှုတွေကိုလှုပ်သွားမယ်လို့တပိတ်မှောက်ចောင်းသားခေါင်းဆောင်တဦးကဗီဒီယိုကိုပြောပါတယ်ထိုင်းခြေဆောက်တည်င်းတောက်မအေးမာကပြောပြမှာပါ
ဗုဒ္ဓဘုန်းကြီးကမြန်မာအစိုးရဘက်ကပြည်တော်စုဝန်ကြီးဦးအောင်မင်းဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးတဲ့နောက်ဘဂတများအဖွဲ့ချုပ်ကခေါင်းဆောင်တွေဟာကြာသာပတင်းနေ့ညမှာတော့ကြောက်ပတောင်းမြို့မှာညနေတဲ့အထိအစည်းအဝေးလုပ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်အရကြောက်ပတောင်းမြို့ကနေတခြားမြို့တွေဘက်ကိုဆက်လက်ချီတက်တာမလုပ်သေးဘဲတပိတ်လှုပ်ရှားမှုပုံစံပြောင်းပြီးဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးပွဲကိုစောင့်ကြည့်သွားမယ်ဆိုပြီးတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။လူတို့ကလည်းထောက်ခံမှုအရင်အားကောင်းတယ်ဒီလူတို့တွေကလည်းမေတ္တာရက်ခံတာဒီမြို့မှာခဏနေပြီးတော့သူတို့ပညာဥတွေရှင်းပြဖို့ဆိုတာလည်းပါတယ်ပြီးတော့ကျွန်တော်တို့အနေနဲ့ကဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲကလည်းရှိတာပဲဘိုင်းပေါ့နော်ဆွေးနွေးပွဲသွားနေတဲ့အချိန်မှာကျွန်တော်တို့ကဒီဆွေးနွေးပွဲကိုတတိကြီးစွာနဲ့စောင့်ကြည့်နေမယ်ဆိုတဲ့အပိုင်းတစ်ပိုင်းနဲ့ကျွန်တော်တို့ကလှုပ်ရှားမှုပုံစံတစ်ခုကိုကြောင်းလိုက်တယ်မြို့တစ်မြို့ကနေတစ်မြို့ကိုကူးတဲ့ပုံစံတော့ကျွန်တော်ရထားမယ်ပေါ့နော်ဒါပေမဲ့ပြန်ပေါင်းစုံနေတော့လှုပ်ရှားမှုရှိမယ်မြို့တွင်းမှာလှည့်လည်ပြီးတော့လမ်းလျှောက်တာလည်းရှိကောင်းရှိလိမ့်မယ်ဒါမှမဟုတ်တနေရာမှာတစ်ခုမှာပဲကျွန်တော်ဟောပြောပွဲတွေလုပ်တာလည်းဖြစ်ကောင်းဖြစ်လိမ့်မယ်ဆွေးနွေးပွဲတွေလုပ်တာလည်းဖြစ်ကောင်းဖြစ်လိမ့်မယ်တရားပွဲလုပ်တာလည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့တရက်နေ့အထိစောင့်မယ်အဲ့ဒီတရက်နေ့မှာအဲ့ဒီ result ကိုကြည့်ပြီးတော့တကယ်လို့ဖြစ်မလာဘူးဆိုလို့ရှိရင်ကျွန်တော်မူလဟိုစီစဉ်ထားတဲ့လမ်းကြောင်းအတိုင်းရန်ကုန်လမ်းလျှောက်ချီတက်ဖို့ရှိရ
အစိုးရနဲ့ចောင်းသားနှစ်ဖက်တွဲဆုံမှုတွေအတွင်းသူတို့အနေနဲ့ရှေ့ကနမူနာအတွေ့အကြုံတွေရအကောင်းမြင်ဖို့အတွက်ခက်ခဲပုံတွေကိုလည်းဘဂတများအဖွဲ့ချုပ်ကတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကဆိုပါတယ်
ပထမဆုံးစတွေ့တဲ့ဥစ္စာဒါဆွေးနွေးပွဲလို့ကျွန်တော်တို့ကမတတ်မှတ်ထားအောင်ကြ။ဆွေးနွေးပွဲလို့တတ်မှတ်ထားမှာမဟုတ်ပဲနဲ့ဒီလေးပွင့်ဆိုင်ကျွတ်ုံဆွေးနွေးရတဲ့အတွက်ကိုကျွန်တော်တို့ဘယ်လိုဒီဇိုင်းမျိုးနဲ့သွားမယ်ဆိုတော့ညှိနှိုင်းတဲ့အဆင့်လို့ပဲကျွန်တော်တို့ကတတ်မှတ်ထားရတာ။ကျွန်တော်တို့မြင်းညမှာစပြီးတော့လူတို့ကအလုံးရင်းပါလာတဲ့ဒီရှေ့ပိုင်းမှာကြတော့ပါပင်မဲ့တဲ့အလုံးရင်းတော့မဟုတ်သေးဘူးအမရဲ့။မြင်းညမှာလူတို့ဆောက်ကံကအရင်အရှင်ရတပြည့်ပြည့်စုံစုံမြင်လာပါတော့စားထွက်လာတဲ့စားစားလို့ရှိရင်မြင်လာတဲ့အနေအထားမျိုးမှာဒီအစိုးရအနေနဲ့အခုကတုံလို့လာပါတယ်တုံလို့လာပါလို့ကျွန်တော်တို့အခုချိန်မှာဆွေးနွေးပွဲဆိုတဲ့ဥစ္စာနဲ့ကျွန်တော်တို့အရှိန်ချော့ချော့ချရတယ်လို့ကျွန်တော်တို့ကမြင်တယ်။ဘာဖြစ်လို့အဲ့လိုအစိုးရမြင်နေရလဲဆိုတော့ကျွန်တော်တို့တွေ့နေရတဲ့ကဥအောင်မင်းတို့ညဉ့်ညံဆွေးနွေးပွဲဆိုတဲ့ပုံစံနဲ့လုပ်တယ်။ဒါပေမဲ့ကျွန်တော်တို့ညဉ့်ညံဆွေးနွေးပွဲလုပ်တဲ့ခဏမှာပဲဒီလိုလို့ဆိုတိုက်ပွဲတွေကပြန်ဖြစ်တာတွေရှိတယ်။ဒီလိုကျွန်တော်ကဒါကိုသင်္ကေတပြုတာတစ်ခုအနေနဲ့အစိုးရအတုံးချတယ်တိုက်ပွဲအရှိန်ချော့ချတယ်ဆိုတဲ့အနေနဲ့ပဲကျွန်တော်တို့ဘာသာတအနေနဲ့အမြင်တယ်
။ကျောင်းသားတွေဘက်ကတော့ဆွေးနွေးနေစဉ်ကာလမှာဆွေးနွေးပွဲတွေအကောင်းစေဖို့အတွက်ဘာကာတတကတမြေလက်ចောင်းသားတွေ ARD တဝဲရခိုင်စတဲ့နေရာဒေသတွေကចောင်းသားတွေနဲ့ချိတ်ဆက်ပြီးတပိတ်လှုပ်ရှားမှုတွေကိုဆက်လုပ်နေမှာဖြစ်ကြောင်းပြောပါတယ်။သူတို့အနေနဲ့ပြည်သူတွေရဲ့အားကိုးယုံကြည်မှုကိုကြည်ပြီးသူတို့ចောင်းသားအချင်းချင်းကြားမှာလဲစီလုံးညီညွတ်ရေးကိုပုံမလှုပ်ဆောင်သွားမယ်ဆိုပြီးဘဂတများအဖွဲ့ချုပ်ကဆိုပါတယ်။မန္တလေးကနေရန်ကုန်မြို့ကိုခြိတက်ရလမ်းတစ်လျှောက်မှာအာနာပိုင်နေရဲ့စောင့်ကြည့်မှတ်တမ်းယူတာတားဆီးနှောက်ရက်တာတွေကိုကြုံခဲ့ရပြီးတောင်တာမြို့အဝင်နဲ့ဝဲလောင်မြို့အထက်တောင်ကြားတွေမှာရဲရင်အားအလုံးအရင်းနဲ့တားဆီးမှုတွေကိုပြည်သူလူထုအားနဲ့ဖောက်ထွက်နိုင်ခဲ့တာဖြစ်လို့မြို့တိုင်းကထောက်ခံအားပေးကြတဲ့ပြည်သူတွေရဲ့အားကိုးမှုယုံကြည်မှုတွေရတယ်ဆိုပြီးဘာကာတာတွေကဆိုပါတယ်သူတို့လှုပ်ရှားမှုဟာရည်မှန်းချက်ရတဲ့အထိဆက်လုပ်သွားမှာဖြစ်တယ်လို့လည်းရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကလည်းပြောဆိုသွားပါတယ်ရှင်
။ VOA သတင်းတော်မအေးမှာပြောပြသွားတာပါ။မကြာခင်မှာတော့တောက်ချာနေနေတဲ့ခင်းတိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ဒီပေါ်အတိတ်ကလောက်ရမယ့်ယူရချက်ကကျွန်တော်ဒီမှာတနိုင်ကလောပိခါရဆဲရေးတော့တယ်သူတို့လူနှစ်ဖက်လက်မရေးထိုးဖို့အတိတ်က
တိုင်းရင်တည်င်းလှအစီအစဉ်မှာအပြည့်အစုံပြောပြမှာပါရှင်တခါကျမရေးကဏ္ဍမှာတော့ဝယ်ယူပြန်ယောဂအကြောင်းတည်ကောင်းစရာကိုကြားမှာပါအခုတော့ American Indian 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ပြမှာပါရှင်
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက show show ကပြပါ your yoga သင်ဤ true true ကအစ်စ်မှန် colors colors ကအယောင်လို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါလေစကပိုက်ထုံရဲ့တိုက်ရိုက်အသေးပေကတော့တင့်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်ဒီအသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်လယ်ပြင်မှာစစ်တပ်ရမှာတည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လေရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်လို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နေစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆိုလိုတာဖြစ်ပါတယ်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားပွားတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အိမ်အောင်လဲကြပြီးရောမကြဘူး။တကယ်တိုမှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တိုမှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ပြသွားတာပါရှင်။ဒီအစီအစဉ်ရဲ့အသေးစိတ်ပို့ချချက်တွေကတော့အင်တာနက်မှာလည်းနားဆင်ဖတ်ရှုလို့ရပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ burmese .voanews.com ဖြစ်ပါရရှင်အခုတော့ကျမရေးကဏ္ဍကိုတင်ပြမှာပါဒီတစ်ပတ်မှာတော့ဝယ်ယူပြန်ယောဂအကြောင်းတည်ကောင်းစရာတွေကိုနားဆင်ရမှာပါရှင်စေတက္ကသိုလ်1ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်
โอเคปามอคดอกเตอร์ซอวินครับคลีนเหงื่อริพยาลุตะเตะจองเราတို့ပြောပြီးมาအခုတစ်ခေါက်တော့ဆရာကြီးမဖျားပဲတက်တဲ့ကြောင်ပြောကြည့်အောင်ဒီคลีนเหงื่อတွေမှာမဖျားပဲတက်တာရောမြန်မာနိုင်ငံမှာဖြစ်လေရှိလားဆရာ
မဖျားပဲတက်တာရောမြန်မာနိုင်ငံနေမဟုတ်ပေါ့เนาะคลีนเหงื่อတွေမှာတဲ့မဖျားပဲတက်တာလည်းတော်တော်လေးရှိပါတယ်ကျွန်တော်ရဲ့နေ့စဉ်လှုပ်ရှားနေတဲ့ဒီဆောင်းဝင်ဘွားမှာတော့เนาะ ဒီလိုပဲမဖြားရဲတက်တဲ့ကလေးကတော့အမြဲလိုလိုရှိနေပါတော့
ဟုတ်ကဲ့ဆရာ
အဲ့တော့ကျွန်တော်တို့မကြခဏတွေ့တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်မလို့ခုလိုဒီခလင်းငယ်တွေမဖြားပဲတက်ရတာလဲဆရာကြီ
းဒီတက်တယ်ဆိုတော့ပေါ့နော်ဒီကုပမာလိုတော့ဘယူကန်နေလို့ခေါ်တယ်ပေါ့ဒါမှလည်းပိုကောင်းတဲ့ဥစားတော့တက်ရောကလို့ခေါ်တာပဲပိုပြီးတော့ကလေးအတွက်ပေါ့သူ့ရဲ့အကုန်သိက္ခာအတွက်ကမထိကြိုက်ဘူးပေါ့နော်အဲ့လိုမျိုးသုံးနေမှာအဲ့တော့ဒီမစားတဲ့တက်တဲ့ကလေးယောဂရရလဲအချို့မှာကြတော့လေအကြောင်းရှိတယ်ဘောဟုံးငယ်ငယ်တော့ကဥနောက်ထိခိုက်တာလို့တခါလေးတက်လဲထိခိုက်တာရပြီးတော့အကောင်းမှအနေရဖြစ်သွားတာတခါလေးတက်လဲကောင်းနေမှအကျိတ်ဖြစ်တာနေပြီးတော့အဲ့အကျိတ်ကဆပြီးတော့ဖြစ်တော့မှဒီပြင်လက္ခဏာမပြပဲထက်တာနဲ့ပြတာပေါ့နော်ဒါမျိုးတွေဖြစ်နိုင်ပါတယ်ဒါမဲ့လေအချို့မှာကြတော့လေဘာအကြောင်းမှရှာမရဘူးပေါ့နော
်ဟုတ်ကဲ့ဘယ်အရွယ်ရဲ့ဒီကလေးငယ်တွေမှာအဖြစ်များလဲဆရာ
မနော်တက်တာတော့ဒီမွေးကင်းစနေပြီးတော့ဟိုတက်ကြီးတဲ့အထိဖြစ်နိုင်တာပေါ့နော်အဲလူကြီးနေနဲ့ဆိုင်ရင်ကလေးတွေကတက်တာပို့တော့တွေ့ရတဲ့ယောဂဖြစ်ပါတယ်။ဝိကိစ္စမှာတက်တဲ့လက္ခဏာကတော့ကလေးကြီးမှလည်းဆိုင်ရင်ဆိုင်ရင်တက်တာမျိုးမဟုတ်ဘူးပေါ့နော်။အဲလိုလည်းလည်းအကောချမှုရှိပါ
။ဟုတ်ကဲ့။အဲ့တော့အခုလိုဒီကလေးငယ်တွေတက်တာနဲ့ပတ်သက်ပြီးတော့အတိအကျဆုံးအချက်နှစ်ချက်သုံးချက်ပြောမယ်ဆိုရင်ဆရာကြီးဘယ်အချက်တွေအဓိကထောက်ပြမလဲ
။အဓိကတော့ဒီကလေးတွေတက်တယ်ဆိုရင်ကျွန်တော်တို့ဒီလည်းအကြံခဏလာပြတာပေါ့နော်။ဒါပေမဲ့တက်တာကမျိုးစားမျိုးစုံရှိတယ်။ဒီချိန်ထဲမှာပဲဒီတကယ်တက်တာမဟုတ်ပဲနဲ့တက်တာနဲ့ဆင်းရဲတူတဲ့ခြားလက္ခဏာတွေလည်းရှိတယ်ပေါ့အဲ့တော့ကျွန်တော်ကအရေးကြီးတော့ဘယ်မှာရှင်ရဲ့ပေါ်ပြချက်ပေါ့နော်မျက်နှာမြင်သက်တွေရဲ့ပေါ်ပြချက်ကအရေးကြီးပါကျွန်တော်ကသင်ချာပြမေးရဘယ်လိုဖြစ်လဲမျက်နှာတွေကဘယ်လိုနေလဲမျက်နှာကျောဆွဲသွားလားလက်တွေချော်တွေဇက်ငင်ဇက်ငင်ဖြစ်သလားလှုပ်ထွက်သလားရှားကိုင်းမိသလားစီးတွေဝင်နေထွက်သွားလားပေါ့ဒီလိုလက္ခဏာတွေရှိတော့ဒါတက်တာကတော်တော်လေးသေချာသလောက်ပါ
ဟုတ်ကဲ့အခုလိုဒီရုပ်တရက်ဖြစ်လာပြီဆိုတော့ဒီဖြစ်တဲ့နေရာမှာပဲအိမ်မှာဖြစ်ဖြစ်ကျောင်းမှာဖြစ်ပေါ့ဆရာနော်ဘလို့မျိုးဒီအချိန်မီရှေးဥသူနာပြည့်စုံမှုပေါ့လုတ်ပေးလို့ရလဲ
တက်တဲ့အချိန်မှာဒီကလေးကတက်ရှူတာမမှန်တော့ပေါ့တက်ရှူတဲ့ကြက်သားတွေလည်းတွားပြီးတော့ထိခိုက်တယ်အဲဒါကြောင့်ကလေးကိုဂျင်းကြီးပေါ်မှာထားရမယ်ပြီးလို့ရှိရင်တစားမောက်နေတာပေါ့သူ့ရဲ့ရှာနောက်ကိုခောက်ပြီးတော့ပြိတ်မသွားအောင်တစားမောက်နေတာထားရမယ်နောက်ပြီးတော့လက်တွေခြေောက်တွေချိုးတာမလုပ်ရပါဘူးဘာလို့ဆိုတော့လုတ်လဲတက်တာဆက်တက်မှာဆိုတော့ပိုနာရုံပဲရှိတယ်ပေါ့နော်အဲ့တော့ကစားတဲ့မှာတမင်းလေးပါဆိုနေနည်းနည်းလေးဆွဲထုတ်ပါမယ်။ဒါမှလည်းတက်နေတဲ့အခါကျအတင်းပါတယ်လို့မလွယ်ပါဘူး။အဲ့နောက်တစ်ခါကျွန်တော်တို့အတက်ကဝစီပေါ်တားစီပန်ဆိုရဲနေထည့်လို့ရတယ်။နော်အဲ့တော့ကျွန်တော်တို့စီတုပိုက်လေးနဲ့ပြေးထားရှိပါတယ်။ဒီရှေးဥသူနာပြည့်စုံခြင်းကတော့ကျွန်တော်တို့အရင်ပြောခဲ့တဲ့အပူချိန်ကြီးလို့တက်တာနဲ့အပူချိန်မပူဘဲနဲ့တက်တာနဲ့သဘောတရားချင်းအတူတူပါပဲ။ကုသခြင်းအတူတူပါ။ဒါမဲ့ဒီမကြားမနဲ့တက်တဲ့ကလေးတွေမှာတော့မကြားခဏတက်ရင်တက်တဲ့အချိန်မှာဒီအောက်ဆီဂျင်မရတာနဲ့အုန်းနောက်ထိခိုက်မှုတွေပါပိုဆိုးသွားနေလေအဲ့တော့ကျွန်တော်ကတက်တဲ့အကြောင်းအပါရှိတယ်လေလိုအပ်တဲ့စမ်းသပ်မှုတွေပေါ့မှာ MRI ရိုက်တာလို့ဒီအုန်းနောက်ကို EEG ရိုက်တာတော့လေတော်တော်များများမဖြားဝဲတက်တဲ့ကလေးတွေမှာဒုတိယကြိမ်လောက်ဆိုကျွန်တော်စလုပ်ပါအုန်းနောက်ကရက်စစ်စမ်းသပ်မှုပေါ့နော်ရက်စစ်စီကြောင်းတက်တာနဲ့ဒီပြင်ဆင်းရဲတူတဲ့ယောဂတွေကိုခွဲခြားဖို့အတွက်တို့ပေါ့စစ်တာလို့ပါလို့လုပ်ပါ
ဟုတ်ကဲ့ဆရာအခုလို့တစ်ခါဖြစ်ပြီးလို့ရှင်ပေါ့ဆရာเนาะနောက်တစ်ခါမဖြစ်အောင်ကာကွယ်ဖို့အတွက်ရော
တကယ်တက်တယ်ဒုက္ခလည်းဘေးနေတယ်ဆိုတော့ကျွန်တော်တို့ကဒီအတက်ကာကွယ်ဆေးတွေပုံမှန်ပြေးထားလို့ရပါတယ်တော်တော်များများတော့တောက်ဆေးတွေပါပဲဒီဆေးတွေရဲ့သဘောကလည်းဘယ်ချိန်မှတက်မှန်မှမသိတဲ့အတွက်လောက်လျှောက်နေတိုင်းပြေးထားရတော့ပေါ့เนาะအဲ့တော့ဒီလိုမှန်မှန်ပြေးထားလို့ရှိရင်တော်တော်များများကလေးတွေတော့မတက်အောင်ကျွန်တော်ထိန်းထားပြေးလို့ရ
ဟုတ်ကဲ့
ဒါပေမဲ့ဒီဆေးကိုရုပ်ပြည့်ထားလိုက်ရင်လည်းအများကြီးပြန်တက်တတ်တယ်ပေါ့နော်သူဒီဆင်းရုံလည်းတခါလဲစအများကြီးမပေးဘူးပေါ့နော်ကျွန်တော်ပြေးပြေးနဲ့တိုးတိုးတိုးတိုးသာမတပတ်တခါတော့ဆင်းတို့တော့ဘလောက်အနည်းဆုံးနဲ့ဒီတက်တာကိုထိနိုင်တယ်ပေါ့ဒါပေမဲ့ကျွန်တော်တို့ကလုံးဝမတက်ပဲနဲ့နှစ်နှစ်ကျော်သွားပြီဆိုတော့ဆင်းရုံတစ်ပြေးပြေးချင်းပြင်းပြီးဖြတ်လို့ရပါတယ
်ဟုတ်ကဲ့ယောဂကုသမှုအနေနဲ့ဆရာကုနာပြောတဲ့ဒီယောဂရှာဖွေဆုံးဖြတ်ပြီးတဲ့အခါမှာပေါ့ဆရာနော်ဘလိုတွေကုသပေးနိုင်လဲ
အဓိကတော့အဲ့လိုပေါ့ဟို underlying cause ပေါ့နော်ဆိုတော့အကျိတ်ရှိတယ်ဆိုတော့လည်းအကျိတ်ကိုခွဲထုတ်တာတော့လုပ်ရမှာပေါ့နော်ဒါပေမဲ့တော်တော်များတော့ဘာမှရှာမတွေ့လို့ရှိရင်ကျွန်တော်ကတက်ကာဝေးလေးပြီးရပါဒီဖြတ်တဲ့ကလေးတွေမှာသီးသီးချာချာကုရင်သူကတာမန်ဘဝကိုရနိုင်တယ်ဥပမာကြောင်းတက်လို့ရမယ်ပညာသင်လို့ရမယ်တော့အာဂဇာလုပ်လို့ရမယ်ဟောသူများလို့ဘဝကိုရှောက်ရမ်းနိုင်တယ်ပေါ့အဲ့တော့ရေးချင်မှလည်းသူတို့မှအိမ်တော်ပြုလို့လည်းရတာပဲတကယ်လို့လူဝရင်ဆေးကိုတသက်လုံးတော့တောက်ချင်တော့
ဟုတ်ကဲ့အဲ့ဒီတော့ဒီယောဂါတစ်ခေါက်ဖြစ်လာခဲ့ပြီဆိုတော့ဆရာတော့နောက်တစ်ခေါက်မဖြစ်ဖို့အတွက်အန္တရာယ်ဖြစ်နိုင်တဲ့အနေအထားတွေဒီရှောင်တဲ့အနေအထားတွေရှိလား
ကျွန်တော်တို့လွယ်လွယ်လေးလုပ်နိုင်တာတော့မိဘတွေမှာအန္တရာယ်မဖြစ်အောင်ကျွန်တော်တို့ပြောလို့ရတော့ပေါ့ဒီကလေးမျိုးကအမှတက်တဲ့ကလေးဆိုလို့ရှိရင်အချိန်ကြီးတက်နိုင်တာပေါ့အဲ့တော့သူတို့တစ်ပြင်တက်တာမျိုးလုပ်လို့မရဘူးဆဝင်းစီတာမျိုးလုပ်လို့မရဘူးအမှစီးနေနဲ့တက်ရင်သူဒုက္ခရောက်မှာပေါ့နော် နောက်မလူများအတွက်တောင်းရှိရဲ့အလုပ်မျိုးပေါ့ဥပမာလူတင်ရဲ့ရင်ပေါ့ဘတ်စကားမောင်းမယ်လို့လည်းမရဘူးဆိုတော့မောင်းနေကျွန်တော်ရုပ်တည့်တက်လို့ရှိရင်အနေရှိပါမယ်အဲမရေကူးတာကြာလုံးလို့ရတယ်သို့တော့ဘေးနားတယောက်တော့ရှိရမယ်ဘာလို့ရေကူးတာရေထဲမှာတက်နေတော့ချက်ချင်းဆယ်ပြီးတော့ဒီသက်ချူအကူလောက်အောင်ပေါ့နော်နောက်တော့လှုပ်ရှားနေတဲ့မိသောလိုဟာမျိုးပေါ့နော်တက်တက်ပြက်ပြက်နဲ့လှုပ်ရှားတဲ့ဟာမျိုးဥပမာ TV ကိုစပွင့်ရတာမှအဲ့ဒါတက်ရောင်ထွက်တော့ပေါ့အဲ့ဒါမျိုးလေးတွေတွေ့တဲ့အချိန်မှာတက်တက်တယ်ပေါ့နော်အောက်လည်းတချို့ကဒီမီးပုံလေးမှာမီးလို့ရင်းနဲ့တက်တာများတယ်ဘာလို့ဆိုမီးတောက်တွေပြက်ပြန်ဖြတ်ကနေပြက်နေတဲ့အချိန်မှာဆိုတက်ပြီးတော့ဒါလည်းဒီနေ့ဆောင်းလေးပါလေမီးလောင်သွားတာတော့ရှိဘူးပါနောက်တစ်ခါကြောင်းဆိုလဲကြောင်းကဆရာမလေးကြောင်းကျမကြီးဆရာမလေးအတွေ့အကြုံရှိဖို့လိုပါတယ်ဘာလို့ဆိုတက်တက်ကလေးတယောက်ကကိုယ်တန်းထဲမှာတက်နိုင်တာပေါ့အဲ့လိုတက်တက်ခါမျိုးစားပါလို့ရမယ်ရှေးဦးသူနာဒုစုချင်းပေါ့နော်ကျွန်တော်ခုနပြောထားတဲ့အဲ့တော့ဒီနိုင်ငံအကြောင်းဒီမှာတော့ဆရာမတွေဒီတင်တဲ့နေပြီးထားပါတယ်။နောက်ပြီးတော့ဒီတက်တက်တဲ့ကလေးမှလည်းသူတို့ရဲ့အမှတ်သားပေါ့နော်လက်ပတ်ကလေးလိုလောက်တာပဲအဲ့မှာသူကတက်တက်ပါလေပါယောဂရှိတယ်။ဒါဆေးရပုံမှန်မိဝဲနေရတယ်။တော်တော်စတက်လို့ရှိရင်ဘယ်လိုလုပ်ပါ။သူ့ဆရာဝန်ရဲ့ဖုန်းနံပါတ်ကဘယ်လောက်ပါတော့အဲ့လိုမျိုးလက်ပတ်ကလေးလုပ်ပေးတာရှိတယ်။အဲ့ဒါတော့တိတ်တိတ်သာသာလုပ်ပြန်တော့လည်းဖြစ်ပြန်ပါလို့ဒီကလေးတယောက်ကတက်တက်တယ်ဆိုတာပတ်ဝန်းကျင်ကတိတာလည်းတိတ်တော့မကောင်းဘူးပေါ့နော
်။ဟုတ်ကဲ့ဆရာအခုလိုပြည့်ပြည့်စုံစုံပြပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြတာပါရှင်။တောက်ကြနေညအစီအစဉ်မှာလဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါအမျိုးသမီးကဏ္ဍသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်။ကျမတို့ VOA မြန်မာပိုင်းကနေရုပ်သံအစီအစဉ်တွေကိုလဲထုတ်လွှင့်နေပါတယ်။မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲအတွင်းကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Asia Set 7 ဂျူဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအန်နီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလယ်ပိုင်းဒေသကတင်ဆောင်လာတဲ့ရေနံတင်သင်္ဘောကြီးတစ်စီးရခိုင်ပြည်နယ်မရေကျွန်းရေနံစိတ်ကန်းကိုပထမဆုံးအကြိမ်ဆက်ရောက်လာခဲ့ပါတယ်ချင်းပြည်နယ်မှာဘာသာရေးအထိမ့်မဲ့လဝါကတိုင်ပြောင်းရွှေ့ခိုင်းခဲ့တဲ့အပေါ်ဒေသခံတွေကန့်ကွက်သွားမယ်ဆိုတာနဲ့မွန်ပြည်နယ်ကတနိုင်ငံလို့ဖြစ်ခဲ့ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့ထောက်ခံဆန္ဒပြပွဲအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလေပိုင်းဒေသကတင်ဆောင်လာတဲ့ရေနံတန်ချိန်တသိန်းကျော်တင်ဆောင်လာတဲ့သင်္ဘောကြီးတစီဇန်နဝါရီလ24ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းရေနံစိတ်ကန်းကိုပထမဆုံးအကြိမ်ဆက်ရောက်လာပြီးဖြစ်ပါတယ်။အဲ့ဒီသင်္ဘောမှာတင်ဆောင်လာတဲ့ရေနံတွေကိုကြောက်ဖြူမဒေးကျွန်းရေနံတိုလောင်ယုံကနေတရုတ်နိုင်ငံကိုပိုက်လိုင်းကတဆင့်တင်ပို့มาဖြစ်ပါတယ်။မဒေးကျွန်းရေနံစိတ်ကန်းမှာရေနံတင်သင်္ဘောကြီးတွေဝင်ရောက်လာပြီးဖြစ်ပေမဲ့ဒေသခံတွေအတွက်တစုံတရာအကျိုးမရှိသလိုတဘာဝပတ်ဝန်းကျင်ပျက်စီးမှာကိုဒေသခံတွေကစိုးရိမ်နေကြပြီးမဒေးကျွန်းမှာလုံခြုံရေးကိုလည်းတိုးချထားတယ်လို့မဒေးကျွန်းဒေသခံတွေကပြောပါတယ်။ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့မဲ့ရေနံပိုက်လိုင်းဖွင့်ပွဲကိုဒီလ30ရက်နေ့မှာပြုလုပ်ဖို့ရှိပြီးမြန်မာအစိုးရဘက်ကနိုင်ငံတော်အဆင့်အကြီးအကဲတွေလာရောက်ဖွင့်လှစ်မှာဖြစ်ပါတယ်။
ချင်းပြည်နယ်ဟာခါမြို့စူတောင်ပြည်တန်ကုန်းပေါ်မှာစိုက်ထူထားတဲ့ခရိယံဘာသာရေးအထိတ်မှတ်လက်ဝါကတိုင်ကိုချင်းပြည်နယ်ဝန်ကြီးချုပ်ဦးဟုံးကိုင်းကရွှေပြောင်းခိုင်းတဲ့အပေါ်မှာဒေသခံပြည်သူတွေကကန့်ကွက်တဲ့အနေနဲ့စန္ဒဖော်ထုတ်ကြမယ်လို့သိရပါတယ်။လာမယ့်ဖေဖော်ဝါရီလအစမှာကန့်ကွက်စန္ဒဖော်ထုတ်သွားမှာပါ။ဟာခါမြို့မြို့သေးရက်ွက်စူတောင်ပြည်တန်ကုန်းပေါ်မှာစိုက်ထူထားတဲ့လက်ဝါကတိုင်ကိုဇန်နဝါရီလမကုန်ခင်ပြောင်းရွှေ့ကြဖို့ဝန်ကြီးချုပ်ဦးဟုံးကိုင်းကနေဇန်နဝါရီလ23ရက်မှာအမိန့်ထုတ်ပြန်ခဲ့တာပါ။ခရိယံပါရာဝေနဲ့အထွတ်မြတ်သားရှိတဲ့ဒီလက်ဝါကတိုင်ဟာပူကြည်ပြီးပြက်တင်စန်းကသူဝဲယူပိုင်ဆိုင်ထားတဲ့မြေနေရာမှာတန်ကွန်ကရစ်များနဲ့တိဆောက်ထားခြင်းသာဖြစ်ပြီးအမြင့်54ဘီခန့်ရှိတယ်လို့သိရပါတယ်။ချင်းလူဟူရေးဖွဲ့ရဲ့အမှတ်တမ်းရချင်းမြေနယ်မှာရခိုင်အစိုးရလက်ထက်ကလေးကစပြီးအစိုးရတဲ့လက်ထက်သည့်လက်ဝါကတိုင်စုစုပေါင်း73ခုဖြည့်ဆည်းခံရရတယ်လို့ဖော်ပြထားပါတယ်။
ထမ်းမြန်မာနယ်စပ်ကမြန်မာရွှေပြောင်းအလုတ်သမားကလေးတွေရဲ့အခက်တွေ့နေတဲ့ပညာသင်ကြားရေးအတွက်ကရင်ပြည်နယ်အစိုးရနဲ့ပညာရေးဝန်ဆောင်လူမှုအဖွဲ့အစည်းတွေကနေဒီနှစ်ပညာသင်နှစ်ကစလို့အကူအညီပေးသွားမယ်လို့မြန်မာရွှေပြောင်းအလုတ်သမားများပညာရေးကော်မတီ BMWEC အဖွဲ့ဥက္ကဋ္ဌနော်ဖောရဲကပြောပါတယ်ဇန်နဝါရီလ20ရက်နေ့ကကရင်ပြည်နယ်အစိုးရအဖွဲ့တွေနဲ့တွားရောက်တွေ့ဆုံမှုမှာတက္ကသိုလ်ဝန်ထမ်းတင်ကြားပေးနေတဲ့အကြောင်းဆရာဆရာမတွေနဲ့ကျောင်းသားတွေအတွက်လာမယ့်နှစ်မှာကရင်ပြည်နယ်အစိုးရအဖွဲ့ကနေကူညီပေးသွားမယ်လို့ကရင်ပြည်နယ်ပညာရေးမှူးဦးအောင်မောင်ကပြောပါတယ်။ဒါအပြင်ထမ်းမြန်မာနယ်ဆက်ရွှေပြောင်းကျောင်းများကတက္ကသိုလ်တက်မဲ့ကျောင်းသားတွေကိုရန်ကုန်အခြေစိုက်ဆရာတော်ဒေါက်တာအရှင်စေကိန်တကနေထောက်ပံ့ပေးသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်အဖွဲ့ကလည်းကျောင်းဆရာအမရီကိုတူးလင်ကြံ့ဝေတသိန်းကူညီထောက်ပံ့ပေးသွားမှာဖြစ်ပြီးမြမအမျိုးသမီးစီးပွားရေးစွမ်းဆောင်ရှင်များအသင်းအနေနဲ့ကတော့အဖွဲ့အတွက်ပညာရေးရန်ပုံငွေတစ်ခုတည်ထောင်ပေးသွားမယ်လို့လည်းနော်ဖိုးရဲကပြောပါတယ်2012ခုနှစ်နောက်ပိုင်းမှာရွှေပြောင်းကျောင်းတွေမှာနိုင်ငံတကာအကူအညီတွေလျှော့နည်းလာတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနောက် KIA ရဲ့အရှိတန်းစခန်းတစ်ခုကိုစုခွာပေးရတယ်လို့ KIA ရရှိသူကပြောပါတယ်ဇန်နဝါရီလနောက်ဆုံးပတ်မှာအစိုးရစစ်တပ်ကနေတိုက်ရင်သုံးရင်ခန့်ထိုးစစ်ဆင်လာလို့အင်အားမကြီးမျှတာကြောင့်မူဇယ်မြို့နယ်နဲ့ကိုခိုင်မြို့နယ်ကြားက KIO ရဲ့လော့ခွန်တင်ကြားဆိုတဲ့ရှေ့တန်းစခန်းကိုစုခွာပေးလိုက်ရတာပါပြီးခဲ့တဲ့ရက်သက်တပတ်ကျော်ကစပြီး KIA နဲ့မြန်မာအစိုးရတပ်တို့ကြားနှိမ့်ဆင်ဆူသလိုတိုက်ပွဲဖြစ်ပွားနေတယ်လို့တပ်မလေးကပူကြီးစော်လာကပြောပါတယ်နှစ်ဖက်စီးရေးတင်းမာနေတဲ့အချိန်အစိုးရတပ်တွေကနေတချင်းဒေသခံများကိုဖမ်းဆီးစစ်ဆေးမှုတွေပြုလုပ်နေပြီးပြီးခဲ့တဲ့အပတ်ကရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်ကအမျိုးသားနှူးတပ်ဖြတ်ချင်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ
်ရှမ်းပြည်မြောက်ပိုင်းအခြေဆိုင်ငွေကပါကျော်ကုမ္ပဏီကိုတလင်းတတုကြောင့်တန်ချိန်ပေါင်းတောင်းချီကိုတရုတ်နိုင်ငံကိုတင်ပို့ဖို့တတုကြောင့်တည်ဆောင်မဲ့ကားကြီးတွေနမ်ခမ်ကိုရောက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်ငွေကပါကျော်ကုမ္ပဏီကနေပြည်ပတင်ပို့ဖို့တလင်းကြောင့်မက်ဆထရစ်တန်2000ဖော်ခွင့်ပါမစ်ကိုတတုတွင်ဝင်ကြီးဌာနရဲ့စနစ်မင်းဆောင်2014အစည်းအဝေးကနေခွင့်ပြုချက်အရစီးပွားရေးနဲ့ကူတန်းရောင်းဝယ်ရေးဝင်ကြီးဌာနကပို့ကုန်လိုင်စင်ထုတ်ပေးခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့2014ခုနှစ်စက်တင်ဘာလဆမ်းမှာနမ်ခမ်းမြို့နမ်စီရီ6ဦးတတုတူဖော်မှုကိုနမ်ခမ်းတီတာခန့်3000ကျော်ကနေဆန္ဒပြတောင်းဆိုခဲ့တော့ကစီမံကိန်းကိုရာယီရပ်တန့်ဖို့မြို့နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်ပြန်ခဲ့ပေမဲ့အခုလိုပြန်လည်တူဖော်လာတဲ့အတွက်နမ်ခမ်းမြို့ခံတွေကနေထပ်မံဆန့်ကျင်ဆန္ဒပြသွားမယ်လို့တတုတူဖော်ရပ်တန့်ရေးဆန္ဒပြခေါင်းဆောင်စိုင်းဆမ်မွန်ကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ဖေဖော်ဝါရီလ12ရက်နေ့မှာကြားရောက်မဲ့ပြည်ထောင်စုနေ့မှာတနိုင်ငံတို့ပြစ်ခတ်ရစဲနိုင်ရေးလက်မှတ်ရေးထိုးနိုင်ဖို့ထောက်ခံဆန္ဒပြပွဲတရက်ကိုမွန်ပြည်နယ်မူရုံမြို့နယ်ကမာဝုတ်မြို့မှာကျင်းပပြုလုပ်သွားပါတယ်။ဒီဆန္ဒပြမှုဟာအဖွဲ့အစည်းတစ်ခုကနေကြိုးကင်နေတယ်လို့ဒေသခံတွေယူဆနေကြသလိုပြည်ခိုင်ဖြိုးပါတီအနေနဲ့လည်းသူတို့အဖွဲ့မဟုတ်ကြောင်းကိုငြင်းဆိုခဲ့ပါတယ်။ဒီအကြောင်းကိုမီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဆန္ဒပြပွဲကိုဥဆောင်ခဲ့တဲ့ဦးမင်းထွန်းတောင်းကတော့တနင်္ဂနွေပြခရရစေရေးကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်ဖို့တောင်းဆိုရလို့အခုလိုပြောပါတယ
်ဒီပွဲအဓိကလောက်ရမယ့်ယူရချက်ကကျွန်တော်ဒီမှာတနင်္ဂနွေပြခရရစေရေးအတွက်တူတူဒီနှစ်ဖက်လက်မှတ်ရေးထိုးဖို့အဓိက
ဆန္ဒပြသူတွေကတနင်္ဂနွေပြခရရစေဖို့အမြန်ဆုံးလက်မှတ်ထိုးရေးဒီမိုကရေစီနဲ့ညံ့ချရေးပြည်သူများရဲ့တောင်းဆိုချက်အောင်ရမည်စတဲ့ကြွေးကြော်တမ်းတွေနဲ့လူအင်အား400နီးပါးနဲ့ကမဝက်မြို့လယ်မှာဆန္ဒပြခဲ့ကြတာပါဒီဆန္ဒပြပွဲကိုပြည်သူတွေကဥဆောင်ချင်ပါတယ်လို့ဆန္ဒပြကောင်းဆောင်တွေကပြောပေမဲ့လည်းပြည်ထောင်စုကြက်ခိုင်ရဲနဲ့ဖွဲ့ပြွေးပါတီတို့ကနေဥဆောင်လုပ်တယ်လို့မော်မျိုးသားပါတီကမဝက်မြို့ဥက္ကဋ္ဌနိုင်ပညာချမ်းကပြောပါတယ
်ကျွန်တော်တို့သိတာကအုပ်ချုပ်ရေးမှူးတွေကဥဆောင်ပြီးလောက်တာဒါပဲကလားဆိုတော့ကြက်ခိုင်ရဲနဲ့ဖွဲ့ပြွေးပါတီကနေဥဆောင်ပြီးလောက်တာပဲလို့ကျွန်တော်အဲ့လိုပဲသဘောပေါက
်ဒါပေမဲ့လည်းပြည်ထောင်စုကြက်ခိုင်ရဲနဲ့ဖွဲ့ပြွေးပါတီကတော့ကမဝက်ဆန္ဒပြပွဲဟာသူတို့နဲ့တက်ဆိုင်မှုမရှိဘူးလို့မွန်ပြည်နယ်ပြည်ကိုင်းဖြိုးအဖွဲ့အသွင်းရင်းမှုဥတစင်ကညင်းဆိုခဲ့ပါတယ်
ကျွန်တော်တို့မလုပ်ရတာလေကျွန်တော်တို့ဒီကိုမသိတာအစိုးရဘက်ကလုပ်မှာပေါ့
အခုပြတဲ့ဆန္ဒပြပွဲဟာမွန်တမျိုးသားလုံးကိုကိုစားပြုတဲ့ဆန္ဒပြပွဲမဟုတ်ဘူးလို့လည်းကမဝက်မြို့ခံကျောင်းဆရာတို့ကအခုလိုပြောပါတယ
်မွန်
့လူသားလုံးမှမပါတဲ့ခိုက်ခါဆိုတော့ဘုံလူသားလုံးမရှိတဲ့ခိုက်ခါဆိုတော့ဘုံလူသားလုံးကိုသာပြန်နိုင်တယ်လို့မသိဘူးကြာ
သက်သက်ထဲမှာမော်လမြန်မှာကျင်းပနေတဲ့ငင်းချမ်းရဲ့ဖိုရန်ကိုတက်ရောက်နေတဲ့မွန်ပြစ်တပ်ပါတီတူဝက်ဆန်နိုင်ဟန္တာရောက်နေတဲ့အချိန်နဲ့လဲချိန်ကိုက်ဖြစ်နေတဲ့အတွက်ဒါဟာတနိုင်ကလောပြစ်ခတ်ရစေရင်လက်မှတ်ထိုးဖို့မွန်ပြစ်တပ်ပါတီကိုဖိအားပေးတဲ့သဘောရှိတယ်လို့လဲတချို့ကသုံးသပ်ပြောကြပါဗျ
။ဆက်ပြီးတော့နိုင်ငံတော်အစိုးရအနေနဲ့တိစားဖို့ရာချချင်းခံရတဲ့ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းမှာရှိတဲ့စူပုံလီရင်ကွင်းတိစားမဲ့အစီအစဉ်ဟာမြေနေရာတိုင်းထွာတဲ့အဆင့်ပြီးသွားပေမဲ့နိုင်ငံတော်အစိုးရကလက်တွေ့အကောင့်ထက်ဖော်ဆောင်ဖို့ဗန္ဒံွေချထားခြင်းမရှိတာကြောင့်ဖလန်းပြည်သူတွေကစုပေါင်းပြီးကိုထူကိုထစနစ်နဲ့တိစောက်နေကြရပါတယ်။ဒီအခြေအနေကိုတော့ပိုစလန်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင
်။ချင်းပြည်နယ်ဖလန်းမြို့နယ်ကစူပုံလေရင်ကွင်းကိုမြို့မိမြို့ခွများကော်မတီရဲ့ဦးဆောင်မှုနဲ့ကိုထူကိုထစနစ်နဲ့လှုပ်ဆောင်နေတယ်လို့ပူလျံလွယ်ကပြောပါတယ်။
ဒီသာမီးရဲ့ဖိုင်ဆိုင်နဲ့မိတုချက်တွေနဲ့ကျွန်တော်တို့တွောနေပါတယ်ဒီလိုမျိုးဆိုရပါလို့ဆရာမာစီရဲ့မိမိဘာလို့အစီချက်တယ်ပေါ့လေမိတုချက်တွေလည်းကျွန်တော်တို့အလကားတိုးပြည့်တယ်ပေါ့လေကျွန်တော်တို့ကဒီတော့စီချက်တယ်ကျွန်တော်အလကားတိုးပြည့်တယ်ပေါ့အဲ့လို
သမရဦးသိန်းစင်ကနေချင်းမြင်တယ်ကိုအလဲပတ်ရောက်ရှိလာတဲ့အချိန်မှာဒေရခန့်ချင်းပြည်သူတွေကလေရင်ကွင်းတိဆောက်ပေးဖို့တောင်းဆိုချက်ကိုသမရကလည်းနှုတ်ကပိပြုခဲ့တယ်လို့ပူလျံလွယ်ကပြောပါတယ်ဒါပေမဲ့လေရင်ပြည်လန်းတိဆောက်တဲ့လက်တွေ့အကောင့်တွေပေါ်မှုအပိုင်းမရှိလာတာကြောင့်ဖလန်းမြုပ်ပြီးမြုပ်ဖကော်မတီအဖွဲ့ကနေဦးဆောင်ပြီးတော့အခုလိုကုသကူထနဲ့တိဆောက်နေကြတာဖြစ်ပါတယ်။လမ်းမဆက်သူရေးခက်ခဲတဲ့ချင်းမြင့်နယ်မှာဒေသခံများနဲ့ပြည်တွင်းပြည်ပကီးသွဲဧည့်သည်များတွာလာရေးလွယ်ကူစေရေးအတွက်ကြည်ရွယ်ပြီးတော့လေရင်ကွင်းကိုတိဆောက်ဖို့နိုင်ငံတော်အစိုးရကဖလန်းမြုပ်နယ်စူပုံတောင်ကျောကိုပထမဆုံးကွင်းစင်လေလာတိုင်းထွာခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့လက်ရှိအချိန်တွေကတော့ချင်းပြည်နယ်လေရင်ကွင်းကိုပယ်မြို့နယ်မှာထားရှိမယ်ဆိုတာတည်တည်ချာချာအဖြစ်မရှိသေးဘူးလို့ချင်းပြည်နယ်လမ်းမဆက်သရေးဝန်ကြီးဥက္ကန်ဆန်းအောင်ကအခုလိုပြောပါတယ်
အခုနိုင်ငံရှိမရှိပြည်နယ်ဖြစ်မလဲအခါနဲ့ဖြစ်မလားဖြစ်မလဲဖြစ်မလဲဆိုတာဒါလေကွန်းတိဆောက်မရနဲ့လေကွန်းတိဆောက်မရနဲ့ကျူးရရှိမရနဲ့မရှိနေတော့လောဒီလိုလည်းမဟုတ်နဲ့လောဒီဘာမှချတာမရှိဘူးဟုတ်လားတိလနာစဲဖြစ်တယ်လို့ပဲသိရပါတယ်ဒါလည်းလောဆယ်အားခါရဖြစ်ကြည်ရတော့ဖလားနဲ့ကောင်းဆုံးနေရာသူလို့ချင်လို့မဟုတ်ဘူးနော်အဲ့ဒါတော့ကျွန်တော်တို့ပြည်ပန္တာပန္တာကြီးရမဝေးရပါတော့နော
်အခုတိဆောက်နေတဲ့စူဘုံတောင်ကျော်တိတာဟာအင်္ဂလိပ်ခေတ်ကတည်းကလေရင်ကွင်းတိဆောက်ဖို့အသင့်တော်ဆုံးလို့တမတ်ချင်းခံရတဲ့နေရာလည်းဖြစ်ပါတယ်။လေကြောင်းပို့ဆောင်ရေးညွန်ကြားရေးမှူးဦးစီးဌာနရဲ့တိုင်းတော်ချက်အရစူပုံလေရင်ကွင်းကိုအရှိပေ1000နဲ့အကျယ်ပေ900ခန့်အကောင့်ထဲပေါ်ရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်အရှိအလေးပိုင်းဒေသကတင်ဆောင်လာတဲ့ရေနံတန်ချိန်3000ကျော်တင်ဆောင်တဲ့သင်္ဘောကြီးတစ်စီးဟာရခိုင်ပြည်နယ်ကြောက်ဖြူမြို့မဒေးကျွန်းရေနံစိတ်ကန်းကိုပထမဆုံးအကြိမ်ဆက်ရောက်လာခဲ့ပါတယ်။ချင်းပြည်နယ်ဟာခါမြို့စုတောင်းပြေတောင်ကုန်းပေါ်မှာစိုက်ထူထားတဲ့ဘာသာရေးအထိမ်းအမှတ်လက်ဝါးကတိုင်ကိုပြည်နယ်ဝန်ကြီးချုပ်ဦးဟုံးငိုင်းကရွှေ့ပြောင်းခိုင်းတဲ့အပေါ်ဒေသခံပြည်သူတွေကနေကန့်ကွက်ဆန္ဒဖော်ထုတ်သွားမှာဖြစ်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရာ
။တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့တာပါရှင်။ဒီအစီအစဉ်ကိုကြာတာပတင်းနေ့ညမှလည်းထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုတော်ရရှိတွေဆက်သွယ်မယ်ဆိုရင်ရောက်နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နေနဲ့6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
ကဘာတဝမ်းခမ်းမန်းကျေလူ20တန်းလောက်ဟာလူမောင်ခိုမှုရဲ့တားကောင်တွေဖြစ်နေကြတဲ့အချိန်မှာပဲဒီကနေ့ခေတ်လူခွင့်ရချိုးဖောက်မှုကြီးတစ်ခုဖြစ်သမ္မတအိုဘားမားခေါ်ဝေါ်ထားတဲ့ခေတ်သစ်ကျေးကျွန်းစနစ်ကိုတိုက်ဖြတ်ရေးအမေရိကန်ပြည်ထောင်စုကအပြည့်အဝကြိုးပမ်းဆောင်ရွက်နေပါတယ်။နှစ်စဉ်နှစ်တိုင်းလဲအမေရိကန်နိုင်ငံသားရေးဌာနကနေအစိုးရရဲ့လူမောင်ခိုကူးမှုစန့်ကျင်ရေးကြိုးပမ်းချက်တွေနဲ့ပတ်သက်ပြီးကြေပြန်းတဲ့အစီရင်ခံစာတစောင်းကိုထုတ်ပြန်လေးရှိပါတယ်။ဥပဒေရေးရာကိစ္စတွေလူမောင်ခိုကူးခံရသူတွေကိုဖော်ထုတ်ကာကွယ်တားဆီးရေးကြိုးပမ်းဆောင်ရွက်မှုတွေအပါအဝင်နိုင်ငံပေါင်း188နိုင်ငံကအခြေအနေတွေကိုပြုစုထားတာဖြစ်ပါတယ်။မသိနားမလည်ပဲလူမောင်ခိုမှုရဲ့တားကောင်ဖြစ်ရသူတွေရောက်လာတဲ့အမေရိကန်နဲ့နိုင်ငံတကာမှာလူမောင်ခိုကူးမှုပြဿနာကိုဖြေရှင်းရေးကြိုးပမ်းမှုတွေကိုလည်းအမေရိကန်ပြည်ထောင်စုကတိုးမြှင့်လှုံ့ဆော်နေတာပါ။ အမေရိကန်မှာကိုယ်ဆန္ဒမပါဘဲလူတွေကိုတနေရာကနေတနေရာပို့ဆောင်ခံရတဲ့အရေးလက္ခဏာတွေကိုရှာဖွေဖို့သက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြားဖို့အမိမြေလုံခြုံရေးဌာနကနေအမေရိကန်ကအကြီးဆုံးအဝေးပြေးလုပ်ငန်းကြီးတစ်ခုနဲ့အတူလက်တွဲပြီးတော့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးမယ်အကြောင်းဒီဇင်ဘာလ17ရက်နေ့ကပဲကြေညာခဲ့ပါတယ်။အမေရိကန်ခီးသွွာလာရေးဌာန TCA အနေနဲ့အမေရိကန်တဝန်းနေရာပေါင်း250ကျော်ကဝန်ထမ်းပေါင်း1000ခွဲကျော်အတွက်ပိုစတာတွေလက်ကမ်းစာဆောင်တွေအများပြည်သူသိနိုင်မဲ့ကြေညာချက်တွေအပါအဝင်လုံခြုံရေးဆိုင်ရာသင်တန်းတွေနဲ့အသိအမြင်နိုးကြားစေမဲ့သင်တန်းတွေကိုပံ့ပိုးကူညီပေးသွားမှာဖြစ်ပါတယ်။ဒီအထောက်အကူပစ္စည်းတွေက TCA ဝန်ထမ်းတွေနဲ့ခီးသွွာတွေအတွက်လူမောင်းခိုကူးမှုအခြေအနေတွေကိုခွဲခြမ်းပိုင်းဖြတ်နိုင်အောင်နဲ့မတင်ငါစရာကိစ္စတွေကိုလည်းတာဝန်ရှိသူတွေထံအကြောင်းကြားပုံကြားနည်းတွေပါဝင်ပါတယ်။တချို့ရောင်းစားခံရသူတွေဟာဆိုရင်ကိုရောက်နေတဲ့တိုင်းပြည်ဟာဘာသာစကားကိုမပြောနိုင်တဲ့အခြေအနေမျိုးလည်းမကြခဏကြုံရတတ်ပါတယ်။ဒါအပြင်လူမောင်းခိုခိုင်းတွေကလည်းဒီလူတွေရဲ့မှတ်ပုံတင်နေခီးသွွာလာခွင့်အထောက်အထားတွေကိုတင်ထားပြီးတော့ထွက်ပြေးဖို့စူးစမ်းခဲ့ရင်သူတို့ကိုရောမိသားစုကိုပါဒုက္ခပေးမယ်။ဒါမှမဟုတ်သူတို့မိသားစုတွေကဒီအကျွေးတွေကိုပြန်ဆက်ရလိမ့်မယ်လို့ပြောဆိုလေးရှိတတ်ပါတယ်။လူမောင်းခိုမှုတိုက်ဖြတ်ရေးဆောင်ရွက်ရမှာအမေရိကန်ခီးသွွာလာရေးဌာန TCA အနေနဲ့ထရက်ကားလုပ်ငန်းနဲ့လက်တွဲဆောင်ရွက်နေတာဟာအင်မတန်အရေးကြီးပါတယ်။ထရက်ကားမောင်းသူတွေဟာလူမောင်းခိုမှုတွေဖြစ်နိုင်ခြေရှိတဲ့အခြေအနေတွေကိုသိရှိနားလည်ထားကြတဲ့အတွက်ဘလို့သတင်းပို့အကြောင်းကြားရမယ်ဆိုတာကိုသိခြင်းအပြင်သူတို့အနေနဲ့နိုင်ငံအနှံ့နားမျက်စိဖွင့်ထားနိုင်ကြမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ။
အခုထုတ်လင်းခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရရှင်။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာရေးသားခြင်းနဲ့ VOA ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာတွေ့ကြုံရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်လို့ရင်းဖွင့်စာရေးသားခြင်းနဲ့ဆိုရင် VOA ကိုစာရေးသားနိုင်ကြပါရယ်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်တာလန်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရယ်ရှင်ကျမတို့ရှီကိုတယ်လီဖုန်းနဲ့ဆက်သွယ်မယ်ဆိုရင်တယ်လီဖုန်းနံပါတ်က2323822999လေးဖြစ်ပါရယ် 2323822999လေးဖြစ်ပါရယ်ရှင်အခုတော့သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြမှာပါ
IS Islamic စစ်သွေးကြွတွေကဖမ်းဆီးထားတဲ့ဒဇာဂန်အရေးကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးတောင်းလာထားတဲ့အချိန်ဟာကျော်လွန်သွားပြီဖြစ်ပါတယ်။ဂျော်ဒန်နိုင်ငံကတော့စစ်သွေးကြွတွေဖမ်းဆီးထားတဲ့လီဒတ်တိုက်လေရင်မှုရဲ့အသက်ရှင်လျက်ရှိနေတယ်ဆိုတဲ့အထောက်အထားကိုတက်တည်ပြဖို့တောင်းဆိုနေပါတယ်။ဖမ်းဆီးထားတဲ့ဂျပန်သတင်းတောက်ရဲ့အတန်းလိုယူဆရတဲ့အတန်းနဲ့ထုတ်တဲ့အကြောင်းကြားချက်ထဲမှာတော့2005ခုနှစ်ကအီမန်မြို့မှာလူတွေတေဆုံးရတဲ့ဘုံးဖောက်ခွဲတိုက်ခိုက်ရမှာပါဝင်မှုကြောင့်အကြမ်းဖက်သမားအဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားပြီးတော့တည်တံချမှတ်ခံထားရသူစာဂျီဒါ L ရီရှာဝီဆိုတဲ့အမျိုးသမီးကိုကြာသပတေးနေ့နေဝင်ချိန်နောက်ဆုံးထားပြီးတော့ပြန်လွတ်မပေးရင်ဂျော်ဒန်တိုက်လေရင်မှုကိုချက်ချင်းတပ်ပစ်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဘော်ဒူးနေကလက်ဘနွန်နေဇက်တလျှောက်အသေးပြောက်များတဲ့တိုက်ခိုက်မှုဖြစ်ပွားခဲ့တာဟာအီရန်ကြောင့်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအပြစ်ပို့လိုက်ပါတယ်။ဒီတိုက်ခိုက်မှုဟာအစ္စရေးနဲ့အီရန်ကြောထောက်နောက်ခံမှုပေးထားတဲ့ဟစ်ဘိုလာစစ်သွေးကြွတွေကြား2006ခုနှစ်ကလေးကစတင်ဖြစ်ပွားနေတဲ့စစ်ပွဲကြီးအတွင်းအကြီးအမားဆုံးတိုက်ခိုက်မှုဖြစ်ပါတယ်။အနီးနားကရောအဝေးကပါလှုပ်ဆောင်တဲ့ချင်းချောက်မှုအားလုံးကိုအစ္စရေးလိဘက်ကဆက်လက်ခုခံကာကွယ်သွားမှာဖြစ်တယ်လို့လည်းမစ္စတာနေတန်ယာဟုကကြားသာပတေးနေ့မှာပြောဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ဘက်မှာဖြစ်ပွားတဲ့တိုက်ပွဲတွေတိတိတသာတိုးမြင့်နေချိန်မှာဒီပြည်ပခန့်မှာပဝင်ပတ်သက်နေတဲ့ရုရှားနိုင်ငံနဲ့ရုရှားနိုင်ငံကနေထောက်ခံမှုပေးထားတဲ့ခွဲထွက်ရေးအဖွဲ့ရဲ့အရာရှိတွေပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုနောက်ထပ်6လတက်တန်းတိုးဖို့အတွက် EU ဥရောပသမဂ္ဂနိုင်ငံသားရေးဝန်ကြီးတွေကကြားသာပတေးနေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။
တရင်ချင်းချုပ်ကိုဥဆက်မိုးဝေကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်အောင်ဖြစ်ပါရယ်ရှင်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင် VOA ကိုနားဆင်ကြတဲ့ကဘာတလောက VOA သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.